Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American တန်ကနေ2014ခုနှစ်ဒီဇင်ဘာလ28ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျွန်မအင်ဂျင်နိုင်ပါ
ကျွန်တော်ကတော့အောင်ပါဒီကနေ့မနေ့သတင်းတွေကိုမန္တနာချန်နယ်2တင်ဆက်ပေးသွားမှာပါဒီကနေ့ထူးခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားမှာအင်တာနက်တွေပြတ်တောက်သွားတာဟာအမေရိကန်တွေရဲ့လက်ချက်လို့မြောက်ကိုရီးယားဘက်ကဆွဆွလိုက်တာနောက်ဆိုမာလီယားကအလို့ရှိနေတဲ့အယ်ရှာဘတ်တမှုတအူးကိုဖမ်းဆီးရမိတာဒီနောက်မှာတော့ကွဲလွန်သွားတဲ့ရဲအရာရှိဇာပနာအတွက်နိုင်ငံတော်ဝိုင်းကရဲအရာရှိတောင်းတဲ့ချီပြီးနယူးယောက်ကိုရောက်ရှိနေတာဒီအကြောင်းထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးမှာပါမယ်အင်ဂျင
်ကောင်းပါပြီကိုအောင်ရေဒီနေ့အတွက်မြမရုပ်ရှင်အကယ်ဒမီစုပေးပွဲမှာဘသူတွေစုရခဲ့တယ်လဲဆိုတာကိုတော့သတင်းစီစဉ်ပြီးမှနားဆင်ရမှာပါရှင်။ဒါအပြင်တောင်ကိုရီးယားနိုင်ငံကအလှပြင်ခွဲစိတ်ခန့်တွေမှာအမှားယွင်းတွေများလာတာဘာကြောင့်လဲဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်။အဲ့ဒီနောက်နားဆင်ရမှာကတော့
John hit the roof when his leave was canceled. He had already bought a plane ticket for his holiday.
American Idiot အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာအပြည့်အစုံတင်ဆက်ပေးမှာပါရှင်။တနင်္ဂနွေမနေ့တိုင်းထုံးလွှင့်နေတဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့အတူစနေနေ့ညတိုက်ရိုက်လင်းလိုက်အစီအစဉ်ကိုလည်းနောက်ပိုင်းမှာတင်ဆက်ပေးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မက်နန္ဒာချန်တို့ကပြောပြပါအောင်ရှင်။
မြောက်ကိုရီးယားနိုင်ငံမှာအခုရက်ပိုင်းတွေအတွင်း internet line ပြတ်တောက်မှုတွေရဲ့တရားခံဟာ American ပြည်တော်စုဖြစ်တယ်လို့မြောက်ကိုရီးယားဆိုရကဆွဆဲထားပြီး American သမ္မတ Barack Obama ကိုပုဂ္ဂိုလ်ရေးအရာပြင်းပြင်းထန်ထန်တိုက်ခိုက်သွားပါတယ်။ Sony Picture ရဲ့ရုပ်ရှင်ထုတ်လို့ရေးကရိုက်ကူးထားတဲ့ The Interview ဇာတ်ကားထုတ်လို့ဖြန့်ချိမှုအတွက် American သမ္မတ Obama မှာတာဝန်ရှိတယ်လို့မြောက်ကိုရီးယားရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားခေါင်းဆောင် Kim Jong-unဦးဆောင်တဲ့နိုင်ငံမှာအာဏာရှိတဲ့အမျိုးသားကာကွယ်ရေးကော်မရှင်ကဒီကြေညာချက်ထုတ်ပြန်တာဖြစ်ကြောင်းအမည်ပြောမထားတဲ့အဖွဲ့ဝင်တွေကရေးသားတယ်ဆိုတဲ့အဲ့ဒီကြေညာချက်မှာအိုဘားမားဟာအပြောရောအလုပ်ရောမှာအစဉ်ကျေမရှိဘူးအပူပိုင်းတစ်တော်တွေကမြောက်တကောင်လိုပဲလို့ပြောထားပါတယ်အမေရိကန်ဆို Sony Picture ရဲ့ Internet စနစ်တဲကိုမြောက်ကိုရီးယားကအွန်လိုင်းထိုးပေါက်တိုက်ခိုက်တာအတွက်အမေရိကန်ကလက်တုံ့ပြန်မယ်လို့အမေရိကန်သမ္မတ Barack Obama ကပြောခဲ့ပြီးတဲ့နောက်အခုလိုမြောက်ကိုရီးယားနိုင်ငံတွင်း Internet line ပြတ်တောက်မှုဖြစ်တာပါမြောက်ကိုရီးယားကတော့သူတို့ Sony Picture ရဲ့ကွန်ပျူတာကွန်ရက်ကိုထိုးပေါက်ဝင်ရောက်တာရောအချက်ရကြအီးမေးလ်တွေနဲ့အခြားကိုယ်ရေးကိုယ်တိုင်အချက်လက်တွေဖွင့်ထုတ်တာကိုမလုပ်ပါဘူးလို့ညင်းဆိုထားပါတယ်။မြောက်ကိုရီးယားအစိုးရမှအထူးလေ့ကျင့်တင်ကြားထားတဲ့ကွန်ပျူတာကျင့်ကြံသူတွေရှိပြီးသူတို့ဟာအခုနှစ်ပိုင်းနေအတွင်းကွန်ပျူတာထိုးပေါက်ဝင်ရောက်မှုတွေအများပြားလှုပ်ဆောင်ခဲ့တယ်လို့ဆွဆွဲခံနေရတာပါ။ဒါပေမဲ့လည်းမြောက်ကိုရီးယားမှာ internet line ကြေကြေပြန့်ပြန့်ချိတ်ဆက်ထားတာမျိုးမဟုတ်တာကြောင့်သူတို့ကိုထိုးပေါက်ဝင်ရောက်မှုတွေလုပ်ဖို့တိတ်မလွယ်ကူပါဘူး။
ဆိုမာလီယာနိုင်ငံကအလို့ရှိဆုံးအယ်ရှာဘတ်တပ်မှုတွေတဲကတယောက်ကိုဖမ်းဆီးရမိပြီလို့ဆိုမာလီအာဏာပိုင်တွေကပြောပါတယ်။ကင်ညာနယ်စပ်နားမှာရှိတဲ့အယ်ဝတ်မြို့ကလေးကိုစနေနေ့မနက်ခင်းကဝင်ရောက်စီးနှင်ရမှာအယ်ရှာဘတ်တပ်မှုတယောက်ဖြစ်တဲ့ဇာကာရီအစ်စမေဟာစီကိုဖမ်းဆီးရမိတာလို့ပြောပါတယ်။အယ်ရှာဘတ်အဖွဲ့ကလို့တန်တရားဖြစ်ပွဲလူတွေအိမ်တလုံးမှာပုံအောင်နေတယ်လို့ဒေသခံတို့ရဲ့သတင်းပေးချက်အရသွားရောက်စီးနှင်ရကနေအခုလို့ဖမ်းဆီးရမိတာလို့ဆိုမာလီတောင်ပိုင်းကီရိုအရက်မှာတာဝန်ယူနေတဲ့ဆိုမာလီစစ်တပ်ရဲ့တပ်မှုဗိုလ်ချုပ်ကြီးအာဘတ်အီဘရာဟင်ဂူရေးက VOA ကိုပြောပါရယ်ဟာစီကိုသူ့ရဲ့အတွင်းရေးမှုနဲ့အတူဖမ်းဆီးရမိတာဖြစ်ပြီးတော့ပစ္စတိုတနက်လက်ဝယ်ရှိနေတဲ့ဟာစီကစစ်တပ်ရဲ့စီးနှင်းမှုကိုပြန်လည်ခုခံတာမျိုးမလုပ်ခဲ့ဘူးလို့လည်းဗိုလ်ချုပ်ကြီးကပြောပါရယ်အခုလို့ဟာစီကိုဖမ်းဆီးမိတဲ့အတွက်ချီကျူးချောင်းဆိုမာလီယာအစိုးရကစနေနေ့မှာပဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါရယ်ဟာစီဟာအရှာဘက်ခေါင်းဆောင်ဟောင်းအာမက်ဘာဒီဂိုရင်းနဲ့ယင်းနှီးသူတူဦးဖြစ်ပြီးတော့ဟာစီကိုဖမ်းမိရင်စွန့်ငွေဒေါ်လာ3သန်းပေးမယ်လို့အမေရိကန်အစိုးရက2012ခုနှစ်ဇွန်လထဲမှာကြေညာထားပါတယ်။သူ့ကိုဖမ်းထားစဉ်စနေနေ့က VOA ကလူတွေမေးမြန်းရမှာတော့ဟာစီကသူဟာအရှာဘက်အဖွဲ့ဝင်တူဦးဖြစ်ခဲ့ကြောင်းအတိအပြုပြောကြားခဲ့ပေမဲ့လွန်ခဲ့တဲ့18လကလေးကခေါင်းဆောင်မှုဆိုင်ရာသဘောထားကွဲခဲ့လို့သူနှုတ်ထွက်ခဲ့တယ်လို့ဆိုပါရယ်။ဒါအပြင်သူ့ကိုအမေရိကန်ကစွန့်ငွေထုတ်ထားမယ်လည်းမသိခဲ့ဘူးလို့ပြောပါရယ်။ဆိုမာလီယာနဲ့အီရီထရီးယားကိုစောင့်ကြည့်တဲ့ကုလသမဂ္ဂအဖွဲ့ခေါင်းဆောင်ဟောင်းကဟာစီဟာအရှာဘက်ထောက်လန့်ရေးအကြီးအကဲလို့ပြောခဲ့ပေမဲ့သူကတော့ဒါကိုညှင်းဆိုခဲ့ပြီးသူဟာစစ်သွေးကြွအဖွဲ့ရဲ့တပ်မှုတအုပ်ဖြစ်တယ်လို့ဆိုခဲ့ပါရယ်
။အာဖဂန်နစ္စတန်နိုင်ငံနဲ့နေစချင်းကပ်နေတဲ့ပါကစ္စတန်နိုင်ငံဘက်ကအကြမ်းဖက်သမားတွေအများကြီးခိုးအောင်နေတဲ့နေရာကိုလုံခြုံရေးတပ်ဖွဲ့တွေဂျုံကိုတိုက်ခိုက်ခဲ့လို့အကြမ်းဖက်သမား16ဦးသေဆုံးပြီး20လောက်ဒဏ်ရာရသွားတယ်လို့ပါကစ္စတန်စစ်တပ်ကပြောပါရယ်။ အိုရာဇိုင်နဲ့ခိုင်ဘာတိုင်းသားမျိုးနွယ်စုခရိုင်တွေကိုချထားတဲ့နေရာမှာညပိုင်းတိုက်ပွဲပြင်းထန်တဲ့ဖြစ်ပြီးစစ်သား၄ဦးမကလည်းဒဏ်ရာရတယ်လို့စစ်တပ်ကမနေ့ကကြေညာချက်ထုတ်ပြန်ပါတယ်။မြောက်ပိုင်းဝါဇီရစ်စတန်ဒေသရဲ့ဝေးလံခေါင်တီတဲ့အပိုင်းမှာတောက်ကြနေအစောပိုင်းကအမေရိကန်ရဲ့မောင်းသူမဲ့ပေထိန်ဒုံးလဲဒုံးရင်လက်ချက်လိုယူဆရတဲ့တိုက်ခိုက်မှုနှစ်ခုကြောင့်အစ္စလာမစ်တိုက်ခိုက်ရေးသမား9ဦးမကသေဆုံးသွားတယ်လို့ပါကစ္စတန်အရာရှိတွေကအစောပိုင်းကပြောခဲ့ပါတယ်။အာဖဂန်နစ္စနားမှာတာလီဘန်နဲ့ဥဇ်ဘက်စစ်သည်ကြားရဲ့ခြံဝန်းတွေကိုပိတ်မှတ်ထားပြီးစစ်တပ်ရဲ့အဆိုအရအထူးတရောက်ပြီးပြမှတ်ကိုတရားထိတဲ့လေးချောင်းတိုက်ခိုက်မှုတွေကြောင့်စစ်သွေးကြွ40လောက်လဲတည်ဆုံသွားရတဲ့တောက်ကြနေဆက်ဆက်မှုအပြီးအခုလိုဆက်တိုက်ခိုက်ခဲ့တာပ
ါရုရှားလူလာသူခွဲထွက်ရေးသဘုံတွေကအကျဉ်းသားလဲလှယ်မှုအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်နေနောက်ထပ်ယူကရိန်းအကျဉ်းသား၄ယောက်ကိုလွတ်ပေးလိုက်တဲ့အကြောင်းယူကရိန်းလုံခြုံရေးအဖွဲ့ကပြောပါတယ်စနေနေ့တုန်းကပြန်လွတ်ပေးလိုက်တဲ့၄ယောက်ထဲမှာအရက်သား၃ယောက်နဲ့ယူကရိန်းတပ်ဖွဲ့ဝင်2ဦးပါဝင်တယ်လို့ယူကရိန်းဘက်ကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်တရားဖြစ်ရတဲ့ခုအနေနဲ့လဲတပုံတွေကိုပြန်လွတ်ပေးတာမျိုးမရှိပေမဲ့ယူကရိန်းတပ်ဖွဲ့ဝင်3ဦးနဲ့အရက်သား2ဦးကိုစနေနေ့ကခွက်ထွက်ရေးသမားတွေကလွတ်ပေးလိုက်တဲ့အကြောင်းရုရှားသတင်းမီဒီယာ Interfax News Agency ကနေဖော်ပြခဲ့တာပါအခုပြန်လွတ်ပေးလိုက်သူတွေပါအပါဝင်ဆိုရင်2ရက်အတွင်းပြန်လည်လွတ်မြောက်လာသူယူကရိန်းနိုင်ငံသားစုစုပေါင်း154ယောက်ရှိသွားခဲ့ပြီဖြစ်ပါတယ်ခွက်ထွက်ရေးသမားတွေရဲ့ပုံကံမှုတွေဧပြီလမှာစတင်ခဲ့ကြတဲ့ကစားလို့အကျဉ်းသားလဲလှယ်မှုအရေးအတွက်အများဆုံးအဖြစ်တောက်ကြနေကလည်းယူကရိန်းတပ်ဖွဲ့ဝင်146ဦးနဲ့သဘုံတွေဘက်ကလည်း222ဦးအပြန်အလှန်လွတ်ပေးခဲ့ပါတယ
် UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တနေ့ဥနေနဲ့မနခင်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါတယ်ဒီဇင်ဘာလ20ရက်နေ့ကလှုပ်ကြံတက်ဖြတ်ခြင်းခံရတဲ့ရဲအရာရှိတဦးရဲ့ဇာပနတ်ကိုတက်ရောက်ဖို့တောင်းပေါင်းများစွာသောအမေရိကန်ဒဝမ်ကရဲဝန်ထမ်းတွေစနေနေ့မှာနယူးယောက်မြို့ကိုရောက်ရှိလာကြပါတယ်ရဲအရာရှိ2000ခွဲကျော်ဒုသမ္မတဂျိုးဘိုင်ဒန်နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုနဲ့နယူးယောက်မြို့တော်ဝင်ဘီလ်ဒီပလစီယိုတို့ကကွယ်လွန်သူရာဖဲရာမော့စ်ကိုကာရဝပြုခဲ့ကြပါတယ်မစ္စတာရာမော့စ်နဲ့သူ့လုပ်ဖော်ကိုင်ဘက်ဝမ်ဂျီယန်လူးတို့တည်ဆုံခဲ့မှုအတွက်တနိုင်ငံလုံးကယူကျုံးမရဖြစ်ရပါတယ်လို့ဒုသမ္မတဂျိုးဘိုင်ဒန်ကလည်းပြောဆိုခဲ့ပါတယ်ခင်ဗျာ
ထိုင်းနိုင်ငံတောင်ပိုင်းမှာလာမယ့်ရက်ပိုင်းတွေအတွင်းမိုးရော့မဲ့ပုံမရှိဘဲနဲ့တောင်ပိုင်းကအနည်းဆုံးပြည်နယ်9ပြည်နယ်မှာရုတ်တရက်ရေကြီးမှုတွေဖြစ်နိုင်တယ်လို့သတိပေးချက်ထုတ်ပြန်ထားပါတယ်။ဖတ်လောင်၊ဆန်ခရပ်၊ပထာနီ၊ရာလာနဲ့နရာတီဝတ်ခရိုင်တွေမှာမိုးပိုကြီးနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနခန့်မှန်းချက်ကထုတ်ထားတာပါ။နိုင်ငံတောင်ပိုင်းနဲ့ထိုင်းပင်လယ်ကွင်းမှာမုတ်တုံမိုးရွာသွန်းတာကြောင့်ဒီဇင်ဘာလ28ရက်နဲ့ဇန်နဝါရီလ1ရက်အကြားမှာမိုးပို့ပြီးတော့ပြင်းထန်လာမယ်လို့ပြောသွားပါတယ်။ရာလာခရိုင်မှာတော့တာတမန်တွေထတ်တုတ်ပြီးတော့ရေတက်လာမယ်အရေးအတွက်ကြိုတင်ပြင်ဆင်နေကြပါတယ်။မလေးရှားနိုင်ငံနဲ့ဆက်ဆက်နေတဲ့ဆူနိုင်ကလုံမြစ်ရေတက်လာတဲ့အတွက်ကြောင့်မလို့နရာတီဝတ်ခရိုင်မှာရေလွှမ်းမိုးမှုအခြေအနေစောင့်ကြည့်နေဖို့အာဏာပိုင်တွေကညွှန်ကြားထားပါတယ်။ထိုင်းတောင်ပိုင်းကခရိုင်ရှစ်ခုကိုဘေးအန္တရာယ်ကြုံတွေ့နေရတဲ့ဒေသတွေဖြစ်ထိုင်းရဲ့ဘေးဒုက္ခကာကွယ်ရေးနဲ့ကယ်ဆယ်ရေးဌာနကတောက်ကြနေကပဲကြေညာခဲ့ပါတယ်။
ဆယ်စုနှစ်တွေအတွင်းရေကြီးမှုတံကိုခံရတဲ့ထောင်ပေါင်းများစွာသောသူတွေကိုမလေးရှားကယ်ဆယ်ရေးသမားတွေကလိုက်လံကယ်ဆယ်နေပါတယ်။အ ਨੇ စုံပြည်နယ်ရှစ်ခုအတွင်းအခုလိုရေကြီးခဲ့တာကြောင့်စနေနေ့အထိလူပေါင်း36,000ကျော်ဟာဦးမယ်အိမ်မယ်ဖြစ်ခဲ့ရပါတယ်။ဟာဝိုင်မှာအပန်းဖြေခီးထွက်နေတဲ့မလေးရှားဝန်ကြီးချုပ်နဂျစ်ရာဇက်ကသူခီးစဉ်ကိုမပြီးခင်ဖျက်သိမ်းခဲ့ရပြီးနိုင်ငံရဲ့အဆိုးရွားဆုံးရေကြီးမှုကိုဖြေရှင်းဖို့မလေးရှားနိုင်ငံကိုပြန်လာခဲ့ရပါတယ်။ဒီကနေ့စနေနေ့မနေ့ကစနေနေ့နေ့လယ်ပိုင်းမှာရေကြီးမှုဒဏ်အဆိုးဆုံးခံရတဲ့မြောက်ပိုင်းကလန်တန်ပြည်နယ်ကိုမစ္စတာနဂျစ်ရောက်လာပြီးဆိုးရွားလာနေတဲ့ရေကြီးမှုအခြေအနေအကြောင်းနားထောင်ခဲ့ပါတယ်။ရေကြီးဒဏ်ခံရသူတွေအတွက်အရေးပေါ်ရန်ပုံငွေဒေါ်လာ145သန်းသုံးမယ်လို့ကြေညာခဲ့ပြီးဒီငွေတွေကိုနိုင်ငံတော်လုံခြုံရေးကောင်စီကစီမံခန့်ခွဲမှာဖြစ်ပါတယ်။ဒီငွေပမာဏဟာကနဦးကြော်ညာထားတဲ့အကူအညီတွေတဲ့ကနဦးကြော်ညာထားတဲ့ငွေကြေးပမာဏအထက်ထပ်ဆောင်းပြီးတော့ဖြစ်ပေးတာပါ။သမ္မတဥပမာနဲ့ဟာဝိုင်မှာကောက်ရိုက်နေတဲ့မစ္စတာနဂျစ်တပ်ပုံတွေအင်တာနက် Facebook ပေါ်မှာထွက်လာပြီးတဲ့နောက်လူတွေကအိမ်မြန်ပြန်လာဖို့သူ့ကိုတိုက်တွန်းခဲ့ကြတာပါ။လာမယ့်ရက်အနည်းငယ်အတွင်းမှာတော့မလေးရှားနိုင်ငံတွင်မိုးဆက်ရွာနေမှာဖြစ်ပြီးတောင်ပိုင်းပြည်နယ်တွေကိုလည်းတက်ရောက်နိုင်တယ်လို့မလေးရှားမိုးလေဝသပညာရှင်တွေကခန့်မှန်းပြောဆိုထားပါရခင်ဗျာ။
1982ခုနှစ်ကပုတ်ရဟန်းမင်းကြီးဂျွန်ဘောကိုလှုပ်ကြံရမှာမအောင်မြင်ပဲဖမ်းဆီးခံခဲ့ရတဲ့တူရကီတနတ်သမားတအူးဟာကွယ်လွန်သွားပြီးဖြစ်တဲ့ဒီပုတ်ရဟန်းမင်းရဲ့အုပ်ဂူမှာအဖြူရောင်ပန်းစည်းတစ်စီးချရင်စနေနေ့ကဗာတီကန်ကိုရောက်လာခဲ့ပါတယ်ပုတ်ရဟန်းမင်းကြီးဂျွန်ဘောရဲ့ခွင့်လွှတ်မှုမြေတားကိုရရှိသွားခဲ့တဲ့မာမက်အလီအက်ဂါရဲ့မထင်မှတ်တဲ့ဒီခီးစဉ်အတွင်းမှာအဖြူရောင်နှင်းစီပန်းနှစ်စီးကိုအုပ်ဂူပေါ်မချခင်ခေတ္တငိမ့်သက်ပြီးတော့အာယုံပြုခဲ့တာတွေ့ခဲ့တယ်လို့လည်းဗာတီကန်ပြောခွင့်ရကပြောဆိုခဲ့တာပါ
အသားစားချက်ပဲစီးပွားပြထုတ်လုပ်သူတွေကဝါရှင်တန်နဲ့အော်ရီဂွန်မှာအခုနောက်ဆုံးတွေ့ရတဲ့ကြက်တုပ်ကွေးဗိုင်းရပ်စ်နဲ့ပတ်သက်ပြီးစိုးရိမ်နေပါတယ်။ဒီဗိုင်းရပ်စ်ပြန်ပေါမှုကိုတားဆီးရတဲ့အနေနဲ့သက်ဆိုင်ရာနိုင်ငံတွေကသူတို့နိုင်ငံတွင်တင်သွင်းခဲ့ပိတ်ပင်လာနိုင်တာကြောင့်အော်ရီဂွန်ပြည်နယ်ကတင်ပို့ရောင်းချမှုအပိုင်းတွေမှာအခက်အခဲတွေရင်ဆိုင်နေရတယ်လို့ပညာရှင်တွေကပြောဆိုပါတယ
်
ဒီနေ့နေ့နဲ့ခင်သတင်းအစီအစဉ်ကိုကိုအောင်နဲ့မန္တန္တာချန်တို့ကတင်ဆက်ခဲ့တာပါရှင်။မကြာခင်မှာတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြမှာပါ။အခုတော့စနေနေ့ကရန်ကုန်မြို့မှာကျင်းပခဲ့တဲ့မြမရုပ်ရှင်ထူးကျွန်စုအခမ်းအနားအစီအစဉ်အကြောင်းပြောပြမှာပါ။ဒီနှစ်ထူးခြားချက်ကတော့အရင်ပြည်ကြားရေးဝန်ကြီးဌာနကကျင်းပနေရာကနေဒီနှစ်အကယ်ဒမီစုပေးပွဲကိုမြန်မာနိုင်ငံရုပ်ရှင်အစည်းအရုံးကတီးခြားလွတ်လွတ်လပ်လပ်ကျင်းပခွင့်ရခဲ့တာဖြစ်ပါတယ် VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကအပြည့်စုံကိုပြောပြမှာပါရှင
်ကြားရတဲ့အတန်တွေကတော့ဒီနေ့အကယ်ဒမီစုပေးပွဲမှာရုပ်ရှင်အစည်းအရုံးကအသစ်ရေးဆက်ပြီးတော့မြမရုပ်ရှင်ရဒုအဆက်ဆက်ကိုဖွဲ့ကျူးထားတဲ့တချင်းတန်လေးပါ2014ခုနှစ်ဒီဇင်ဘာလမှာကျင်းပခဲ့တဲ့2013ခုနှစ်အတွက်အကောင်းဆုံးရုပ်ရှင်အကယ်ဒမီစုပေးပွဲအခမ်းအနားဟာအရင်နှစ်တွေကနဲ့မတူဘဲနဲ့ခဏခဏကျင်းပခဲ့တာကိုတွေ့ရပါတယ်။ဘာကြောင့်လဲဆိုတော့ဒီနေ့ဟာအစိုးရပညာရေးဝန်ကြီးဌာနလက်အောက်ကကျင်းပခဲ့တဲ့အကယ်ဒမီပေးပွဲကိုမြမရုပ်ရှင်အစည်းအရုံးကသူ့အစီအစဉ်နဲ့လွတ်လွတ်လပ်လပ်ကျင်းပနိုင်ခဲ့တာကြောင့်လည်းဖြစ်ပါတယ်။ဒီနေ့အကယ်ဒမီပေးပွဲဟာဆိုရင်နေစင်းရဲ့ဇက်ကားကလွှမ်းမိုးခဲ့တယ်လို့ပဲပြောရမှာပါ။တခါမှအကယ်ဒမီမရရှိဘူးသေးတဲ့ဒါရိုက်တာဝိုင်းကလည်းဒါရိုက်တာစုနဲ့အကယ်ဒမီစုကိုစုခူးနိုင်ခဲ့ပါတယ်
။တခါတော့ကဇော်ကားကနေဒီကားမှဥပအကယ်ဒမီရာတော့ဇကားလေးတစ်ခုကိုပဲကျွန်တော်ပြန်ပြောချင်ပါတယ်။ဝိုင်းအကယ်ဒမီရပါပြီ။ဒုတိယတစ်ခုကတော့ကျွန်တော်ရဲ့လှုပ်ရှားဖြစ်တဲ့ဥကြောဟိအကယ်ဒမီမှာပြောတဲ့စကားပါလူသားအလုံးကိုကျေးဇူးတင်ပါတယ
်အကယ်ဒမီပေးဝဲမှာအရေးပါတဲ့အမျိုးသားဇက်ဆောင်စုကိုတော့နေစင်ရဲ့ဇကားနဲ့ပြည်တူးကရရှိခဲ့တယ်လို့အမျိုးသမီးဇက်ဆောင်စုကိုတော့နေစင်ရဲ့ဇကားနဲ့ပဲဝမ်မုံရွှေကြီးကစုခူးခဲ့တာပါပြည်တူးတို့တော့ဒီကနေ့ကသူ့အတွက်သုံးချင်မြောက်အကယ်ဒမီစုလည်းဖြစ်ပါတယ
်ဒီလိုနေရာမျိုးကိုကျွန်တော်တက်လှမ်းနိုင်ဖို့အတွက်ကျွန်တော်ဖြတ်တန်းခဲ့ရတဲ့လမ်းကြောင်းဟာမချုံးမွေးခဲ့ပါဘူးကျွန်တော်နှစ်ပေါင်းများစွာအချိန်တွေအများကြီးပေးခဲ့ရတယ်ဒုက္ခတုခတွေအများကြီးကြုံခဲ့ရတယ်စိတ်တက်ကြခဲ့ရတဲ့အချိန်တွေမျက်ရည်ကျလောက်တဲ့အချိန်ကိုကျွန်တော်အားငယ်ခဲ့ရတဲ့အချိန်တွေကျွန်တော်ဘဝမှာအများကြီးပါပဲအဲ့လိုအချိန်တွေအများကြီးကိုဖြတ်ကျော်ပြီးတော့ဒီလိုနေမျိုးလေးတစ်ခုကိုရောက်လာအောင်ကျွန်တော်ဖြတ်တန်းခဲ့တဲ့လမ်းကြောင်းတစ်လျှောက်မှာကျွန်တော်ကျေးဇူးတင်ရမယ့်သူတွေကအများကြီးပါသူတို့တွေအားလုံးကိုကျွန်တော်ဒီနေ့တော့ကျေးဇူးတင်စကားပြောပြရစီ
အမျိုးသမီးဆန်းဆောင်စုကတော့ဝိုင်းရဲ့မင်းသမီးကြီးတွေအကယ်ဒမီစီးရင်ပေါက်နေတဲ့ကြားကဝိုင်းရဲ့တယောက်ဆောင်မဟုတ်တဲ့ဝင်းမုံရွှေကစုခူးခဲ့တာပါပထမဦးဆုံးအကယ်ဒမီစုဖြစ်တယ်လို့မမျှော်လင့်မဲ့ရရှိခဲ့တဲ့စုတစုပရိသတ်ကပေးတဲ့စုလို့လည်းဝင်းမုံရွှေကပြောခဲ့ပါတယ
်ကေယံပြောနေပါတယ်အဲ့လိုပဲကိပရိသတ်တွေအားလုံးလည်းပြောနေမယ်လို့ယုံကြည်ပါတယ်အခုဒီစုကိုရတာကိပရိသတ်တွေပေးရဲ့မြစ်တာနဲ့ဆူတောင်းပေးကြလို့ဒီဆုကိုရတာလို့ယုံကြည်ပါရဲ့ရှင်ကျေးဇူးတင်ထိုက်တဲ့သူတွေကိုကျေးဇူးတင်ပါတယ်ရှင
်ဒီကနေ့မြမရုပ်ရှင်ထူးချွန်စုပေးပွဲအခမ်းအနားနဲ့ပတ်သက်ပြီးတော့အသွင်စမ်းမြင်စမ်းတွေကိုမြင်တွေ့ခဲ့ရတယ်လို့မြမရုပ်ရှင်စီယုံရဲ့ကြိုးပမ်းမှုတွေကိုတော့အတိအမှတ်ပြုရမယ်လို့ဗိုလ်တော်မြို့နယ်မှာနေထိုင်တဲ့ရုပ်ရှင်ပရိသတ်မဆန္ဒကပြောပါတယ
်ဒီကြံကြားရေးအောက်ကနေတွားပြီးတော့ကျင်းပခဲ့တဲ့ဒီပွဲနဲ့ဒီနေ့ပေါ့နော်တို့ဒီရုပ်ရှင်စီယုံကနေပြီးတော့ဦးစီးဦးဆောင်လုတ်တဲ့ပွဲကတော့တော်တော်ကြီးတည်တာကတော့ခွဲထွက်သွားတယ်ပေါ့နော်။နောက်အဓိကအပြင်းစင်ထက်သွင်းထားတဲ့အစီအစဉ်တွေကအဆပေါ့နော်။ပြောင်းလဲသွားတယ်။အရင်တော့ကလည်းတော့မတူတော့ဘူးပေါ့နော်။အဲ့ဒါတော့လက်ခံပါတယ
်။2013ခုနှစ်အကယ်ဒမီစုပေးပွဲအခမ်းအနားမှာရုပ်ရှင်နဲ့ပတ်သက်တဲ့အခြားအတတ်ပညာစုတွေကိုတော့တိကီတာနဲ့ပတ်သက်ပြီးကျယ်စင်မော်ကွန်းဇာတ်ကားနဲ့ဆန်နီယာတင်ဝင်းလိုင်း အမျိုးသားဇက်ပို့စုကတော့နေစရင်ဇက်ကားနဲ့မင်းဦးအမျိုးသမီးဇက်ပို့စုကတော့စုံပြုဇက်ကားနဲ့ခိုင်တင်းကြီးတို့ကစုခုခဲ့တာလည်းဖြစ်ပါတယ်ဒီနေ့2013ခုနှစ်အတွက်အကယ်ဒမီစုပေးပွဲမှာတော့အကောင်းဆုံးဇက်ကားစုကိုပေးရတာမျိုးမရှိခဲ့ပါဘူးအကယ်ဒမီထူးချွန်စုပေးပွဲအခမ်းအနားကိုဒုတိယသမ္မတဒေါက်တာဆိုင်းမောက်ခန်တက်ရောက်ခဲ့ပြီးတော့သမ္မတရုံးဝန်ကြီးတွေဖြစ်တဲ့ဦးအောင်မင်းဦးစိုးသိန်းရန်ကုန်တိုင်းဝန်ကြီးချုပ်နဲ့မြို့တော်ဝန်တို့လည်းတက်ရောက်ခဲ့တာကိုတွေ့ရပါတယ်ခင်ဗ
ျကိုအောင်ရဲမမောင်ပြောသွားတာပါရှင်VOE သတင်းတောက်ပါနောက်ပိုင်းမှာလဲစနေနေ့ညတိုက်ရိုက်လေးလိုင်းစီစဉ်ကိုထုတ်လွှင့်တဲ့အခါမှာတော့လူခွင့်ရေးအနှစ်ချုပ်အကြောင်းတင်ပြပေးဖို့ရှိပါတယ်အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုပြောပြမှာပါတောင်ကိုရီးယားနိုင်ငံကလူခဏကိုအလှပြင်ခွဲစိတ်လုပ်ငန်းခွင်မှာလဲပတ်နေတဲ့ငွေကြေးပမာဏဟာဒေါ်လာတန်း 9,000 အထိရှိနေပြီးတော့တခြားနိုင်ငံကလာရောက်လဲပတ်ပြီးခွဲစိတ်ပြုပြင်ကြတဲ့သူတွေကြောင့်လဲဒီလုပ်ငန်းဟာတွင်ကျယ်လာနေတာပါဒါပေမဲ့လည်းဒီခွဲစိတ်ခန်းအတွင်းကအမှားရင်းတွေကြောင့်လွန်ခဲ့တဲ့နှစ်အတွင်းမကြေမနက်ပြောဆိုတိုင်တန်းမှုတွေဟာတော့နှစ်ဆအထိမြင့်တက်လာနေပါတယ်။ဒီအကြောင်းရိုက်တာသတင်းတပုတ်ကိုခြေခံပြီးတော့ကိုအောင်ကပြောပြထားပါတယ်ရှင
်။ခွဲစိတ်ပြုပြင်ထားတဲ့သူနှောင်းပုံစံကိုကင်ဘုတ်ဆွန်းအလိုမကျဖြစ်နေတာပါ။မိသားစုတွေတားဆီးနေတဲ့ကြားပါပဲ။သူဟာမျက်နှာအလခွဲစိတ်ကုသမှုခံခဲ့တာအခုဆိုရင်15ချိန်ရှိပါပြီ။ဒါပေမဲ့ခွဲစိတ်မှုပြီးမျက်နှာပေါ်မှာဖုံးထားတဲ့ပတ္တိဇာတွေကိုဖယ်လိုက်တဲ့အခါမှာတော့တခုခုမှားဝင်ခဲ့ပြီဆိုတာကိုသူသိလိုက်ရပါတယ်။အဲဒီနောက်သူထပ်ပြီးသိလိုက်ရတာကသူ့မျက်နှာကိုခွဲစိတ်ပြုပြင်ပေးတဲ့ဆရာဝန်ဟာမျက်နှာလှပလာအောင်ခွဲစိတ်ကုသပေးနိုင်တဲ့ plastic surgery အထူးကုဆရာဝန်မဟုတ်ဘူးဆိုတာကိုပါပဲ
။ဝမ်းကျတော့얼굴ပြတ်နေတော့ဘာ။ဝမ်းကျနေ
။ကျမရဲ့မျက်နှာကိုပျက်စီးသွားအောင်လို့သူလှုပ်တာပါ။ကျမရဲ့မျက်နှာဟာလူတယောက်ရဲ့မျက်နှာလိုမျိုးမဟုတ်တော့ပါဘူး။မကောင်ဆိုးွားဂျိုသားတယောက်မျက်နှာထဲထောင်မှာစိုးနေပါသေးတယ
်ဖတ်ကလို့ခေါ်တဲ့အချားမျိုးသမီးတူလေအဲ့ဒီဆရာဝန်စီကိုပဲတွားခဲ့တာပါအရင်အိမ်တော်နဲ့လမ်းခွဲခဲ့ပြီးနောက်အိမ်တော်ပြို့ရည်ရွယ်ချက်နဲ့သူ့ရင်သားတွေကိုပိုးကြည့်အောင်ခွဲစိတ်ခဲ့တာပါခွဲစိတ်စင်မှာအမအယွန်းတွေရှိခဲ့တာကြောင့်သူ့ရင်သားတစ်ဖက်ဟာတခြားတစ်ဖက်ရွယ်စားတဲ့တဝက်လောက်သေးငင်သွားပါတယ
်နောင်နာတူဖွေးကကြိုက
ြနောင်နာတွေရခဲ့တာကြောင့်ကိုကိုကိုတတ်သေးဖို့နှစ်ကြိမ်ကြိုးစားခဲ့ပါတယ်ဒါကြောင့်အမေကစေယုံကိုခေါ်သွားပါလေလူတွေကတော့ဘယ်တော့မှမယုံတော့ပါဘူ
းအလှပြုပြင်ခွဲစိတ်လူသူတွေအများပြားနေထိုင်ရာတောင်ကိုရီးယားနိုင်ငံမှာအိမ်အောင်ပြုဖို့နဲ့အလုပ်ကံခွင်လန်းကောင်းကောင်းရဖို့အတွက်ရုပ်ရည်ယူပကာတင့်တယ်ဖို့လိုအပ်တဲ့ဆိုပြီးရှုမြင်ကြတာပါအစိုးရကောက်ခံထားတဲ့ကိန်းဂဏန်းတွေအရတောင်ကိုရီးယားနိုင်ငံသား1000မှ73ယောက်ဟာမျက်နှာအလှခွဲစိတ်ပြုပြင်လူကြတဲ့အတွက်ဒီလိုမှားယွင်းတဲ့ခွဲစိတ်မှုတွေမဖြစ်အောင်ကြီးကြပ်ဖို့ကိုလည်းစေပညာဆိုင်ရာအကြီးအကဲတွေကပြောဆိုနေကြပါတယ်ခင်ဗျာ
ကိုအောင်ပြောသွားပါရဲပြောသွားတာပါရှင်အခုတော့တနင်္ဂနွေနေ့နဲ့ခင်းတိုင်းထုတ်လင်းနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီပထမဦးဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါမြမပြည်မှာဒီမိုကရေစီအတွင်ကူးပြောင်းမှုအတွက်အရက်ဖက်စစ်ဖက်ဆက်ဆက်ရေးပုံစံကိုပြောင်းလဲဖို့လိုပါတယ်တဲ့ဒါပေမဲ့အခုချိန်ထိတော့စစ်ဖက်ကအပေါ်စီးယူထားတာကိုပြောင်းလဲဖို့ခန့်နေကြောင်းဥအောင်ခင်နဲ့ကိုဇော်ဝင်းလိုင်တို့ကသုံးသက်ပြောပြမှာပါရှင်
အနာရှင်စနစ်ကဒီမိုကရေစီကိုအတွင်ကူးပြောင်းတဲ့ဤသုံးမျိုးရှိတယ်လို့ရေပုံညအားဖြင့်သတ်မှတ်ကြပါတယ်။အစိုးရကဥဆောင်ပြီးအတွင်ကူးပြောင်းတဲ့ဤအစိုးရနဲ့ပြည်သူလက်တွဲပြီးအတွင်ပြောင်းတဲ့ဤနဲ့ပြည်သူလူထုဥဆောင်ပြီးပြောင်းလဲတဲ့ဤဖြစ်ပါတယ်။မြန်မာပြည်မှာပြည်သူလူထုဥဆောင်ပြီးအတွင်ကူးပြောင်းမှု1988နဲ့1990မှာကြိုးစားတာကိုစစ်တပ်ကလက်မခံနိုင်တဲ့အတွက်အချီးနှီးဖြစ်သွားပါတယ်။အခုတော့စစ်ဘိုးနဲ့စစ်ဘိုးဟောင်းဦးဆောင်တဲ့အစိုးရကအသွင်ပြောင်းဖို့လုပ်နေတာမို့အယက်သားလူစုပါဝင်နိုင်တဲ့အတိုင်းအတာကိုစောင့်ကြည့်ရပါသိမ့်မယ်။စစ်ခုံရုံးကထောင်တန်းတစ်နှစ်ပေးထားတဲ့မသိမ့်မှုတရားခံစစ်သားကိုမူဆယ်မြို့နယ်တရားရုံးကပြန်လည်စစ်ဆေးပြီးထောင်တန်း73နှစ်ချမှတ်တဲ့အမှုကိုအယက်သားတရားစီရင်ရေးအောင်ပွဲခံတဲ့သဘောနဲ့ဒီဇင်ဘာ17ရက်နေ့ထုတ် Open Democracy Internet သတင်းမှဖော်ပြပါတယ်။ရတအဖွဲ့အစည်းတို့ရဲ့တောင်းဆိုမှုကြောင့်စစ်ခုံရုံးကစစ်စေးအပြစ်ပေးပြီးသားမဒိမ့်မှုကိုအရက်တရားရုံးကိုလွှဲပြောင်းပေးလိုက်တာဟာအရက်ပဲစစ်ပဲဆက်ဆံရေးမှာအရေးပါတယ်လို့မြင်ရပါတယ်။တကယ်တော့ဒီဆက်ဆံရေးဟာလက်ရှိစစ်ဘိုးစစ်ဘိုးဟောင်းနဲ့အရက်သားတို့ရဲ့ဆက်ဆံရေးဖြစ်ပါတယ်
။စစ်မှုထမ်းမှာအမိတ်နာခံမှုဟာအရေးအကြီးဆုံးဖြစ်ပါတယ်။အမိတ်နာခံတဲ့စစ်မှုထမ်းဟာအပြစ်မရှိဘဲအမိတ်မနာခံသူသာအပြစ်ရှိတယ်လို့သတ်မှတ်ပါတယ်။အခြေခံဥပဒေပြင်ဆင်ရေးကိုထောက်ခံတဲ့ဗိုလ်မှူးတဦးကိုအမိတ်မနာခံမှုနဲ့မကြာမီကထောင်ဒဏ်2နှစ်ချလိုက်ပါတယ်။အမိတ်နာခံသူဟာအမှားအမှန်ဝေဖန်ပိုင်းခြားရေးကိုဂရုမစိုက်ပါဘူး။ဒါကြောင့်အတက်ကခိုင်းလို့လူ့အခွင့်အရေးမှန်သမျှချိုးဖောက်တာကိုအပြစ်မရှိဘူးလို့စစ်မှုထမ်းကယူဆပါတယ်။ ဒါကြောင့်အထက်ကခိုင်းလို့လူခွင့်ရေးမှန်သမျှချိုးဖောက်တာကိုအပြစ်မရှိဘူးလို့စစ်မှုထမ်းကယူဆပါတယ်စစ်တပ်နဲ့ကင်းကွာလာတဲ့အခါကျမှစစ်ဘုံဟောင်းမှာဝေဖန်နိုင်တဲ့စွမ်းရည်ရှိလာတာတွေ့ရပါတယ်အရသားဘဝမှာအနေကြလာလေးလေးအမှန်အမှန်ဝေဖန်ပိုင်းချနိုင်တဲ့စွမ်းရည်တိုးလာလေးလေးဖြစ်တာမို့ကျန်းဖို့ပါတီဝင်လွတ်တော်ကိုယ်စားလှယ်စစ်ဘုံဟောင်းတချို့ဟာအခြေခံဥပဒေကိုပြင်ဆင်လိုကြပါတယ
်ဒါပေမဲ့စစ်တပ်ကိုယ်စားလှယ်နဲ့ကာကြုတ်ကြီးကတော့ဥတန်းရွှေစီစဉ်ခဲ့တဲ့ပုံစံအတိုင်းသာလုပ်လို့ပြီးအခြေခံဥပဒေပြင်ဆင်ရေးကိုစိတ်မဝင်စားကြပါဘူးအမိတ်နာခံဖို့သာအဓိကဖြစ်ပါတယ်အခြေခံဥပဒေပြင်ဆင်ရေးအတွက်လက်မှတ်ကောက်ယူတဲ့လှုပ်ရှားမှုမှာလက်မှတ်မထိုးကြဘူးစစ်တပ်မှာအမိန့်ထုတ်ထားပါတယ်ဒါကြောင့်အခြေခံဥပဒေပြင်ဆင်ရေးကိုလွတ်တော်မှဆွေးနွေးတဲ့စစ်ဘုဟာအမိတ်မနာခံသူအဖြစ်အငြိယူခံရပေါ်ရရှိပါတယ်ဒီသဘောတရားနဲ့ကြည့်မယ်ဆိုရင်လွတ်တော်တွေကစစ်တပ်ကိုယ်စားလှယ်တွေဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အမိန့်အတိုင်းလှုပ်ရှားနေကြသူတွေဖြစ်ပါတယ်အမိတ်နာခံတဲ့စစ်တပ်ကိုယ်စားလှယ်ဟာအမှားအမှန်ကိုမမြင်နိုင်ပါဘူးဒီလူတွေကိုနိုင်ငံရေးဆွေးနွေးအောင်ချက်ဖို့အမှစစ်ဘုဟောင်းကတောင်စီးယုံနိုင်မှာမဟုတ်ပါဘူး
1984ဆိုရှယ်လစ်အခြေခံဥပဒေမှာပြည်သူ့လွတ်တော်ဟာအမြင့်ဆုံးအာဏာပိုင်အဖွဲ့အစည်းဖြစ်ပါတယ်စစ်ဘုဟောင်းနဲ့အရတားပေါင်းစည်းပြီးတပါတီဆိုရှယ်လစ်စနစ်တည်ထောင်တဲ့အစီအစဉ်ဖြစ်ပါတယ်စစ်တပ်ကတော့ပြည်တွင်းစစ်မှတိုက်ခိုက်ဖို့ကိုသာအဓိကထားပါတယ်ဒါပေမဲ့လွတ်တော်နဲ့ပါတီဟာဥနေဝင်းရဲ့လက်အောက်ခံဖြစ်နေပါတယ်ဒီသဘောကိုစန့်ကျင်ဖို့ပါတီကကြံစည်တဲ့1989တတိယအညီလာခံမှာလက်ဝဲဝါဒီအရတားနဲ့စစ်ဘုဟောင်းအများအပြားကိုပါတီကထုတ်ပြလိုက်ပါတယ်စစ်ဘုံကြိုးကင်ပြီးနိုင်ငံရေးလို့ရင်မအောင်မြင်ကြောင်းဂျပန်ပညာရှင်ဒေါက်တာယိုရှိဟီရိုနာကာနီရှိက Strong Soldiers Feel Revolution စာအုပ်မှာဖော်ပြထားပါတယ်။အခုလဲဥနယ်ဝင်ပုံစံမျိုးဖြစ်ပေမဲ့ဥတန်းရွှေကကိုပိုင်နိပရိယေကိုတုံထားပါတယ
်။ဥနယ်ဝင်ဟာသူ့ကိုရံတော်ထောက်လှမ်းရေးနဲ့ထိပ်ပိုင်းကစစ်ဘုံတစုကတဆင့်နိုင်ငံရေးကစားသူဖြစ်ပြီးစနစ်တကွတိဆောက်ဖို့စိတ်ဝင်စားသူမဟုတ်ပါဘူး။ထောက်လှမ်းရေးကိုအားကိုးပြီးထုတ်ထုတ်ဖန်လန်းစဉ်ကိုကျင့်သုံးသူဖြစ်လို့စစ်ဘုတွေကြီးလန့်စားစားဖြစ်ကြရပါတယ်။1988အရေးတော်ပုံရောက်မဆလာညီကုန်းချုပ်ပြီးစစ်အစိုးရတက်လာတဲ့အခါဥနေဝင်းရဲ့ကိုရံတော်ဘုခင်ညွန့်အရေးပါလာပါတယ်။ဒါပေမဲ့ဥနေဝင်းသေပြီးနှစ်နှစ်ကြာတော့မှဘုခင်ညွန့်အုပ်စုပြုတ်သွားတာကိုကြည့်ရင်စစ်အာဏာရှင်ဟောင်းရဲ့ဩဇာအရှိန်အဝါအတိုင်းအတာကိုခံမနိုင်ပါနဲ့။စစ်တပ်နဲ့ကင်းကွာသွားတဲ့ဥနေဝင်းဟာဗိုလ်ချုပ်မှုကြီးတန်းရွှေလုကမြခံရတဲ့ဘဝကိုရောက်သွားပါတယ်။ဥနေဝင်းလိုဇက်သိမ်းမကောင်းမှဆိုရင်လည်းအတွေ့အချားစစ်ဘူတွေနဲ့ဝေစားမြားစားလုပ်တဲ့လက်ရှိစနစ်ကိုဥတန်းရွှေတည်ထင်ထားတာဖြစ်ပါတယ်။အခွင့်အရေးဒနာရှင်စစ်ဘူလူတန်းစားဥတန်းရွှေလက်ထက်မှာပေါ်ထွက်လာပါတယ်။အခြေခံဥပဒေနဲ့နေပြည်တော်ဟာဥတန်းရွှေနဲ့စစ်အုပ်စုတိဆောက်ထားတဲ့ခံတပ်ကြီးဖြစ်ပါတယ်။ဥတန်းရွှေမသေးခင်ပြောင်းလဲဖို့ခက်ခဲပါလိမ့်မယ်။ဒါပေမဲ့ဈေးကွက်စနစ်ပါတီစုံစနစ်အရသာအဖွဲ့အစည်းပြည်ပြင်းရေးနဲ့နိုင်ငံခြားကူညီမှုတွေအားကောင်းရင်ကောင်းတယ်လို့အရက်ဖက်စစ်ဖက်ဆက်ဆံရေးမှာအသွင်ပြောင်းနိုင်ဖို့ရှိပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမရေးတုံသက်ချက်အစီအစဉ်ကိုထုတ်လင်းခဲ့တာပါရှင်တနင်္ဂနွေနေ့နနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်းတွင်နေပါတယ်အခုတော့ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပါပါရှင်ဒေါ်လာလာတန်းကတင်ဆက်ထားပါတယ
်ဒီတင်ပါ English American Style Ganda မှာရိုက်တယ်ထိတယ်လို့ဒီပေးရတဲ့ hit ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း hit the roof
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက hit hit ကရိုက်တာထိတာ the the roof the roof ကအင်ခေါင်မိုးဆိုတော့ဇဇူထုံးရဲ့ဓာတ်ရိုက်ဒီပေကတော့အင်ခေါင်မိုးကိုသွားထိတာအင်ခေါင်မိုးကိုသွားရိုက်တာပေါ့ idiom ဆိုတဲ့ the white ဒီပေကလူတူဦးအနေနဲ့ဒေါသအရန်ထွက်တာကိုဆိုလိုတာဖြစ်ပါလေ။ကျမတို့မြန်မာမှာဒေါသကြီးလို့ဆွစ်ခုံနေဆိုတဲ့အတုံးလို့ပေါ့ရှင်။ဒေါသရဲ့အချိန်ဟာကြီးလို့နဲ့အတွက်ကြောင့်အဲ့ဒီလူရဲ့ခေါင်းနဲ့ခေါင်းမိုးသွားဆောင်တဲ့သဘောကိုတင်စားထားတာဖြစ်ပါလေ။တနည်းတော့ရံပုံမိကြဆိုတဲ့အတုံးနဲ့လည်းဆင်တူတယ်လို့ဆိုရမှာပါ။ဒီအတုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ John hit the roof when his leave was cancelled.He had already bought a plane ticket for his holiday.
ဂျွန်ကသူခွင့်တောင်းထားတာအဖြစ်ခံရတော့ရမ်းပုံမီးကြတော့တာပဲသူကအားလိုက်ရဲ့အတွင်းခရီးထွက်ဖို့တောင်းလေရင်လက်မှဝယ်ထားပြီးပြီလေလို့ဒီပဲရပါတယ်ဂျော့ချ်ကိုပြီးတဲ့ဥမာကိုနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ John hit the roof when his leave was canceled he had already bought a plane ticket for his holiday
ဒီတော့မှာ hit the roof အစား
hit the ceiling
ဆိုပြီးတော့လေ ROOF roof ခေါင်းမိုးအစား CEILING ceilingကိုလေအစားထိုးပြီးတော့အသုံးပြုလို့ရတယ်လို့ဖြည့်ဆွဲတင်ပြပါစီအခုဆက်လက်တင်ပြပေးမယ်နောက် idiom အသုံးကတော့
hit the sack
ဖြစ်ပါတယ် hit hit ကထိတာရိုက်တာ th the sack the sack ကဒီနေရာမှာဆန်အိတ်လို့အကြီးမျိုးကိုဆလိုတာဖြစ်ပါတယ်ဇကုထုံရဲ့ဓာတ်ရိုက်ဒီဘက်ကတော့အကြီးကိုသွားထိတာအကြီးကိုသွားရိုက်တာပေါ့အကြီးလို့ဆိုရမှာလူတစ်ယောက်နေနဲ့အဲ့ဒီအိတ်ပေါ်မှာလဲလျောင်းအိတ်နိုင်လောက်အောင်ကြီးလာတဲ့အိတ်ကိုဆလုပ်တာဖြစ်ပါတယ်။ရှေးတုန်းကအလုသမားတွေနေနဲ့တနေကုန်ဆန်အိတ်တွေဂျုံအိတ်တွေတဲပြီးရကနေမောလို့အဲ့ဒီအိတ်တွေကြားမှာထိုးအိတ်တဲ့လေ့ကျင့်ကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။ဒါကြောင့် EDM ဆိုတဲ့ device ဒီဘေကတော့တနေကုန်တနေကန်ခြေကုန်လက်ပန်းကြောင်အလုပ်လုပ်ပြီးတော့အိတ်ရထဲကိုပြစ်အိတ်လိုက်တဲ့သဘောဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
After driving nearly 500 miles from New York, I'm exhausted. I'm going to hit the sack.
New York ကနေမိုင်900နီးပါးကားမောင်းလာပြီးတဲ့နောက်ခြေကုန်လေပန်းကျနေပြီ။အဲ့ရတဲ့တန်းဝင်တော့မယ်လို့ဒီပဲရပါတယ်။ George ကပြတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ After driving nearly 500 miles from New York, I'm exhausted.I'm going to hit the sack.
ခုနောက်ဆုံးတင်ပြပေးမှာကတော့
hit the bull's eye.
ဖြစ်ပါတယ်။ဆာလုံးပေါင်းက HIT hit ကထိတာ THE the BULL the bull ကနွားရိုင်း EYI ကမျက်စိဆိုတော့စကစုထုံရဲ့ဓာတ်ရိုက်ဒီဘက်ကတော့နွားရိုင်းရဲ့မျက်စိကိုတဲ့တဲ့ထိတာပေါ့ Bull's eye ရဲ့နောက်အဓိပ္ပာယ်တစ်မျိုးကတော့မြားဒါတနတ်စသဖြင့်အပြည့်လေးကျင်ရမှာလေးကျင်တဲ့ကပြားဒါမှမဟုတ်တစ်သားပြားပေါ်မှာအဝိုင်းတွေထထဆွဲထရကအလဲဘိုးမှာရှိနေတဲ့မျက်စိနဲ့တူတဲ့အမဲဆက်ကို bull's eye လို့တင်စားပြောတာဖြစ်ပါတယ်တနတ်ဒါမြားစသဖြင့်အပြည့်လေးကျင်ရမှာလက်သိတဲ့ရင်အဲ့ဒီအလဲကအဆက်ဖြစ်တဲ့ပြစ်မှတ် target ကိုထိမှန်ရင် hit the bull's eye လို့တင်စားပြောတာဖြစ်ပါတယ် idiom ဆိုပေတော့ right ဒီဘေကတော့စကားပြောရမှာလူရင်းတူရှင်ထိထိမိမိပြောနိုင်တာချက်ချက်ကြပြောနိုင်တာကိုဆလိုပါတယ်ကျမတို့မြန်မာမှာဂျက်တီပဲဟေးလို့ပြောတယ်လို့ပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Joan is very smart she knows how to hit the bull's eye at meetings
Joan ကတိတ်ကိုထက်တယ်သူပဲစီဝေးတွေမှာဆိုသူကထိထိမိမိကိုပြောတတ်တယ်လို့ထိပေးရပါတယ်George Gupi de Uma ko naw takaw leela chi cha ya aw ma.
Joan is very smart. She knows how to hit the bull's eye at meetings.
Di thadin ba hit go chi kan bi tin pya ka de idiom a thong dwi ga ro.
Hit the roof, hit the sack, hit the bull's eye.
Lu phit ja ba de. Naw thadin ba khu lu chi myo ma le. Naw tha idiom a thong dwi go set let tin pya pi u ma mu saung myo na sin ja ba shin.
ဒေါ်လာတန်တင်ဆက်နေတဲ့ American အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ပါရှင်။ကျမတို့ VOE မြန်မာပိုင်းရဲ့ website မှာလည်းဒီအစီအစဉ်ကိုသရရှင်နေနားဆင်ဖတ်ရှုလို့ရပါတယ်။လိပ်စာက burmese.voanews.com ဖြစ်ပါရရှင်။မကြခင်မှာတော့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်မှာပါ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန် ြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12123လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်ကျွန်တော်တို့ VOA ကနေ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9နိုင်ကနေ9နိုင်ခွဲအထိ Asia Set 7 Joe တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုတော့တနင်္ဂနွေနေ့နဲ့တိုက်ထုတ်လွှင့်နေကြစနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုတင်ဆက်မှာပါထုတ်လုပ်သူမဆုမွန်နဲ့အတူကိုသားညူကတင်ဆက်ထားပါတယ်လူခွေရေးအနှစ်ချုပ်အစီအစဉ်အကြောင်းနားဆင်ရမှာပါရှင်
မင်္ဂလာပါခင်ဗျာစနေညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။သတော်ရှင်များခင်ဗျာဒီလူခွင့်ရေးဆိုတာမြန်မာပြည်သူတွေအနေနဲ့ဆယ်စုနှစ်နဲ့ချီကြာပြီးတော့ဒီလှုပ်ရှားတောင်းဆိုခဲ့ကြတဲ့အရာတစ်ခုဖြစ်ပါတယ်။အခုမြန်မာနိုင်ငံမှာအပြောင်းလဲတချို့တွေ့လာရတဲ့အစိုးရပြောင်းလဲဖြစ်လာတဲ့အချိန်မှာလူခွင့်ရေးကိစ္စနဲ့ပတ်သက်လို့ပေါ့ဒီနှစ်တွင်းမှာလူခွင့်ရေးကိစ္စနဲ့ပတ်သက်လို့ဘယ်လောက်ထိတိုးတက်မှုရှိပြီလဲ။နောက်လူခွင့်ရေးအခြေအနေတွေကိုပတ်သက်ပြီးတော့ကျွန်တော်တို့ဟိုအနှစ်ချုပ်ပြီးတော့ဆွေးနွေးကြဖို့စီစဉ်ထားပါတယ်။အခုလာမယ့်အခုဒီဒဲလီလိုက်အစီအစဉ်မှာအဓိကတော့ဒီမြန်မာနိုင်ငံမှာဒီအပြောင်းလဲဖြစ်ကလေးကသမရဥဒေဆင်နေနဲ့ကလက်ရှိသူ့ရဲ့ပြည်ပြောင်းလဲရေးလုပ်ငန်းစဉ်ထဲမှာမေကွန်းနေတဲမှာလူခွင့်ဆိုတဲ့စကလုံးကိုတုံးခဲ့တာတွေရှိပါတယ်အဲ့တော့ဒီအခြေအနေနဲ့ပတ်သက်ပြီးကျွန်တော်သုံးသပ်မှာပါအဲ့တော့အဓိကပေါင်းဆွေးနွေးပြီးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖြစ်တဲ့ဒီမြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုကပြည်တွင်းတာဝန်ခံဒေါက်တာနိုင်အောင်ဖိတ်ခေါ်ထားပါတယ်နောက်တစ်ခုက Tri Women Association ကမခင်လေးကိုဖိတ်ခေါ်ထားပါတယ်တခြားဒီဥပဒေဆိုင်ရာအမျိုးသမီးရေးရာဆိုင်ရာဒီကျွမ်းကျင်သူချို့ကိုလည်းကျွန်တော်ဖိတ်ခေါ်ထားပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာနိုင်အောင်ကိုဖိတ်ခေါ်ခြင်းပါတယ်တော်နေအောင်ခင်ဗျာခုနကကျွန်တော်ပြောခဲ့သလိုပါပဲသမရဥသိဆိုင်ကသူ့ရဲ့ reform agenda တွေတဲမှာလူခွင့်ချင်းတွေတိုးတက်ဖို့ဆိုတဲ့ကိစ္စပေါ့နော်အဲ့ဒါသူ့ရဲ့မိကွန်းထဲမှာတော့ပါပါတယ်ခင်ဗျာသူ့ရဲ့အစပိုင်းမိကွန်းတွေထဲမှာအဲ့တော့ကျွန်တော်မေးချင်တာ2014ခုနှစ်ထဲမှာပြောမယ်ဆိုရင်လက်ရှိသွားနေတဲ့လက်ရှိအစိုးရကတော့သူ့ရဲ့တတိယလှိုင်းလို့ခေါ်ပါတယ်သူ့ရဲ့ပြည်ပြောင်းလဲရေးခြေလှမ်းကိုဒီအချိန်ဒီမှာဘယ်လောက်ထိလူခွင့်ရေးကိုသူတို့ဦးစားပေးပြီးတော့လှုပ်ဆောင်နိုင်တာဦးစားပေးနိုင်တာတွေ့ရပါလဲခင်ဗျာ
ဒီပထမတစ်ခုကတော့ဒီဟိုကျွန်တော်ပြောချင်တာတော့ဒီလွတ်လပ်စွာထုတ်ဖို့ပြောဆိုပိုင်းခွင့်ပေါ့နော်ဒီဟိုအများသိနေကြတဲ့ပုံမှန်ဆက်ရှိ19ဟိုလား55ပေါ့နော်ဆိုအဲ့ဒီပုံမှန်ဒီဟိုဟိုဒီဆန္ဒပြခွင့်ရှိရထုတ်ဖို့ခွင့်ရှိရနောက်ဟိုပြန်ပြီးပြောင်းရတယ်ဆိုရင်မဲ့လို့ဒီလက်ရှိကိုပဲဒီဥပဒေနဲ့ဖန်ဆီးခံရတဲ့လူတွေအများကြီးပဲပေါ့နော်ဆိုတော့အဲ့ဒါကတစ်ခုပေါ့နောက်တစ်ခုကဒီမီဒီယာလွတ်လပ်ခွင့်ရှိတယ်ဆိုရင်မဲ့လို့ဒီအစိုးရကနေပြီးတော့ပြန်ပြီးတော့တရားစွဲနေကိစ္စကြီးအားလုံးတည်ပဲဆိုတော့ဒါကလည်းခုနကလွတ်လပ်စွာထုတ်ဖို့ပြောဆိုမျိုးဒီကန့်သက်တဲ့သဘောပြန်ဖြစ်လာတယ်နောက်တစ်ခုကဒီလူခွင့်နဲ့ပတ်သက်လို့ရှိရင်တော့ဒီအသက်ရှင်သန်မကွန်းလည်းပြောမှဆိုလို့ရှိရင်တော့ဒီတရားလက်လွတ်တပ်ဖြတ်မှုတွေပေါ့ဗျာနောက်ဆုံးဒီဥရန်ရှောင်းကိစ္စနဲ့စပြီးတော့မှဒီကိုပါကြီးကိစ္စအစိုးဒါဒေါက်တာဝင်းကိစ္စအစိုးပေါ့ဆိုတော့အဲ့ကိစ္စမျိုးတွေကလည်းဒီနေ့တည်းရှိနေတယ်ပဲနောက်အိုးဆိုတာကဘာလဲဆိုတော့ဒီနေရာသင်းသင်းမှုနဲ့ပတ်သက်လို့တော့ဒီတုံ့ပြန်ဆောင်ရွက်တဲ့အခြေသမားတွေအဖမ်းခံထားတဲ့ကိစ္စတွေပေါ့နော်အဲ့ဒါတွေကလည်းတော်တော်များများရှိနေတယ်ဆိုတော့အစိုးရအနေနဲ့ပြောမှဆိုလို့ရှိရင်တော့လူခွင့်ကိစ္စတွေကိုကာကွယ်ဆောင်ရှောက်အမယ်ဥစ္စာရယ်နောက်ပြီးတော့မှ promote လုပ်အမယ်ကိစ္စပေါ့နော်မြင့်တင်ပေးအမယ်ကိစ္စနှစ်ခုစလုံးမှာကိုဒီကန့်ကွက်တဲ့ဘာလဲဒီဒီသူတို့အနေနဲ့တောင်းရင်ဆောင်မှုတော်တော်အားနည်းလို့တင်တယ်အဲ့ဒါဘာပူဆိုးသွားတဲ့ဆိုတော့ဒီတရားရုံးနေရောက်တဲ့ခါမှာကြတော့ဒီတရားဥပဒေစိုးမှုကလည်းလုံးဝမရှိဘူးဆိုတော့ခြုံပြီးပြောမယ်ဆိုလို့ရှိရင်တော့ဆန္ဒပြလို့ရတယ်ပြောချင်တာပြောလို့ရတယ်ငါတို့ကတော့ဘာမှအရေးယူဆောင်ရမှုမလုပ်ဘူးဆိုတဲ့အနေအထားမျိုးကိုအစိုးရလက်ရှိချိန်မှာသွားနေရလို့အဲ့လိုသုံးသပ်လို့ရပါခင်ဗျ
ဟုတ်ကဲ့ခင်ဗျကျေးဇူးပါကျွန်တော်မက်ခင်လေးကိုပါတစ်ဆက်လေးမေးချင်ပါတယ်မက်ခင်လေးခုနကိုနိုင်အောင်ပြောသွားတဲ့အထက်မှာတော့ဒီမီယာကိစ္စတွေတခြားဒီပုံမှန်ဆက်ရှိကိစ္စတွေပါပါတယ်နည်းဒီနှစ်ထဲမှာနည်းထူးခြားခြားတစ်ခုကမျိုးဆောင်ဥပဒေဆိုတဲ့ကိစ္စပါတစ်ဖက်ကမျိုးဆောင်ဥပဒေလိုလားသူတွေဘက်ကတော့ဒါကအမျိုးသမီးတွေကိုမြန်မာအမျိုးသမီးဗုဒ္ဓဘာသာအမျိုးသမီးနောက်ဗုဒ္ဓဘာသာကိုအကာအကွယ်ပေးဖို့ဖြစ်တယ်ဆိုတဲ့မဘာသာကိုယ်နိုင်ကသူတို့ရဲ့အဖွဲ့အစည်းကိုယ်နိုင်ကကာကွယ်ဆိုတဲ့စလုံးသုံးပါတယ်ခင်ဗျတကယ်ပဲကာကွယ်ပေးဖို့လားမက်ခင်လေးဘယ်လိုယူဆပါလဲ
အဲ့ဒီကိစ္စကတော့တော်တော်မှဟိုပြောရတဲ့ခက်တဲ့ကိစ္စပါဒါကတော့တစ်ဖက်ကအစိုးရတင်တဲ့သူတွေကလည်းသူတို့ယုံကြည်ချက်နဲ့အဲသူတို့တင်ကြတာပေါ့နိဒါပေမဲ့ကျမတို့ဘက်ကပြန်ကြည့်ရတဲ့အခါမှာတော့နှစ်ပိုင်းအဲမြင်ပါတယ်ဒါကအခုချိန်ထိမှာဟ ဥပဒေလည်းမဖြစ်သေးဘူးဥပဒေချမ်းမဲ့ဖြစ်နေတဲ့အခါကျတော့ကျမတို့မှဒါဒီအတွက်ကိုကျမတို့အကြံပြုလို့ရတယ်ဝေဖန်လို့ရတယ်ကန့်ကွက်လို့ရတယ်ပေါ့နော်ကိုယ့်ရဲ့အမြင်သဘောထားကိုလည်းပုံပုံငင်းငင်းပြောလို့ရတယ်ပေါ့ဆိုတော့ကျမကဒါအစိုးတင်တဲ့သူတွေကဒါသူတို့သဘောနဲ့သူတို့ယုံကြည်မှုနဲ့သူတို့ရည်ရွယ်ချက်တစ်ခုနဲ့တင်တာဖြစ်မယ်ဒါပေမဲ့ဥပဒေပြဋ္ဌာန်းမဲ့အတူတူနဲ့ဆက်တော်နဲ့ပေါ့နော်ဒီအစိုးရတောင်းရင်ရှိသူတွေကိုတော့ကျမကဒါလေးကိုတော့တိကျပြန်စဉ်းစားကြည့်ခြင်းနဲ့ပေါ့ဒီလေးခုဟာအလေးသမီးတွေကိုတကယ်ပဲကာကွယ်ချင်တာလားတကယ်ပဲကျမတို့အမျိုးသမီးတွေကိုနော်ချစ်လို့တနာလို့နော်ဟိုကာကွယ်ပြီးတော့ဆောင်ရှောက်ချင်တာလားဘာကြီးရဲ့ချက်လဲတေချာလေးပြန်တုံးတက်ဖို့လိုမယ်လို့ထင်တယ်အမျိုးသမီးတွေကာကွယ်မယ်ဆိုလို့ကျမတို့မတန်းညီတယ်မှနေရဗုဒ္ဓဘာသာဝင်အမျိုးသမီးတွေကြီးလည်းမဟုတ်ဘူးအခြားဘာသာဝင်အမျိုးသမီးတွေလည်းအများကြီးရှိပါတယ်ဒီအမျိုးသမီးတွေတည်းလည်းဖြစ်တင်းစဉ်းစားရမယ်ပေါ့နောက်ဥပဒေတစ်ခုပြဋ္ဌာန်းတဲ့အခါမှာဥပဒေကလူမျိုးတစ်ခုဘာသာတစ်ခုတည်းကိုပဲဥတည်ပြီးတော့ကာကွယ်တာမျိုးမဟုတ်ပဲတိုင်းပြည်ပြင်းမှာနေတဲ့နိုင်ငံသားအလုံးကိုအကျိုးရှိစေမယ့်ဥပဒေမျိုးဆိုရင်တော့ပို့ပြီးတော့အစဉ်ပြေလိမ့်မယ်ပို့ပြီးတော့ကောင်းလိမ့်မယ်နောက်ပြီးတော့ဒီဥပဒေတွေကကျမတို့အမျိုးသမီးတွေကိုပဲတည့်ရက်တက်ရောက်မှာမဟုတ်ဘူးနဲ့နောက်ကျမတို့အခုချိန်မှာတွားနေတဲ့အမျိုးသားပြန်လဲပြင်းရည်နော်ငင်းငယ်ရေးစွန့်မြူပွဲတွေမှာဒီဥပဒေတွေကြောင့်တွားပြီးထိခိုက်မှုတွေကျမတို့ဖြစ်နိုင်တာကိုလည်းမြင်နေရတယ်ဒီဥပဒေဒီဗုဒ္ဓဘာသာနဲ့အခြားဘာသာများကိုတိတိကျကျကိုခွဲခြားဆက်ဆံလိုက်တာမျိုးဖြစ်တဲ့အတွက်ကျမတို့တိုင်းနာလက်နက်ကိုင်းဆိုတာအများစုကဟိုနော်ခရီးယန်ဘာသာအခြားဘာသာကိုကိုယ်တဲ့သူတွေလည်းပါနေတဲ့အခါကျတော့ကျမတို့ကဒါတွေကိုတိတိကျကျပြန်ပြီးတော့စဉ်းစားစီခြင်းနဲ့နောက်ပြီးတော့လက်ရှိရှိနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကောတကယ်ကောနော်ကိုက်ညီရလားကျမတို့တောင်မှမထောက်ခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေပါဒါပေမဲ့အဲ့ဒီရှိနေတဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေတွေကကြောထားတဲ့ဟာတွေနဲ့ကောကိုက်ညီရလားဆိုတာတော့တိတိကျပြန်စဉ်းစားစီခြင်းနဲ့ဒါနဲ့ပတ်သက်ပြီးဆက်တဲ့ပြောချင်တာကအဲ့ဒီအမျိုးသမီးများတန်းဖက်ကံမှာကာကွယ်ရေးမျိုးမျိုးကာကွယ်ရေးဥပဒေဆိုတာကိုအခုဒီဒီဝင်နေဝင်ကြီးဌာနနဲ့အမျိုးသမီးရေးရာနဲ့ကျမတို့ဒီအမျိုးသမီးဖွဲ့ရင်းနဲ့ပူးပေါင်းပြီးလုပ်နေတဲ့ဟာနှစ်နှစ်ရှိနေပါပြီအခုထိအကောင့်ထဲမပေါ်သေးဘူးကြားထဲမှာဒီဥပဒေလေးခုကပေါ်လာတဲ့အခါကျတော့ဟိုဟာလဲနှောင့်နှေးနေတယ်ဒါလဲပေါ်လာတဲ့အခါကျတော့ဟိုဥပဒေကအမျိုးသမီးများကကိုယ်ဥပဒေကပို့ပြီးတော့နှောင့်နှေးတယ်လို့ဖြစ်သွားမှလဲကျမတို့စိုးရိမ်နေတကယ်တော့ကျမတို့အမျိုးသမီးတွေအတွက်ကိုကာကွယ်ခြင်းနဲ့လုံခြုံမှုပေးစီခြင်းနဲ့ဆိုတော့ကျမတို့ခုနနှစ်နှစ်ကျော်ကြာအချိန်ယူပြီးတော့ဝင်ကြီးဌာနရင်းနဲ့ကျမတို့အမျိုးသမီးတွေနဲ့တကယ်ကျမ်းနဲ့ပညာရှင်တွေနဲ့တာဝန်ပြီးဆွဲထားတယ်နိုင်ငံတကာဆန်းငင်းဆန်းငင်းတွေနဲ့လည်းညီတဲ့ဥပဒေကိုပဲကျွန်တော်တို့ကတော့အမြန်ဆုံးပြဋ္ဌာန်းပေးပြခြင်းနဲ့စိတ်ရှိပါတယ
်ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းမေးချင်တာခုနမျိုးဆောင်ဥပဒေကျမ်း၄ခုနဲ့ပတ်သက်လို့အမျိုးသမီးအဖွဲ့တွေအပါအဝင်ဒီရပ်ဖက်လူမှုအဖွဲ့စည်းတွေကကန့်ကွက်ကြတာကျွန်တော်တွေ့ရပါတယ်အဲ့တော့တစ်ဖက်မှာကျွန်တော်ပြန်ကြည့်တာဒီမျိုးဆောင်ဥပဒေနဲ့ပတ်သက်လို့လိုလားတဲ့တောင်းဆိုကြတဲ့အင်အားစုကအာဏာရှိတဲ့အတိုင်းဝိုင်းမှာပါတယ်လို့လူမှုအတိုင်းဝိုင်းထဲမှာလည်းတော်တော်ဩဇာရှိတဲ့လူတွေရှိနေတာတွေ့ရပါတယ်အဲ့တော့မက်ခင်လီတို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကန့်ကွက်ဆွေးနွေးတဲ့ခါမှာကောလွတ်လွတ်လပ်လပ်ရှိရလားချောမွေးလုံနိုင်ရလား
အဲ့ဒါကိုလေကျမတတော်ခုမှစိတ်မကောင်းဖြစ်ပါတယ်ကျမတို့ကအဒေါက်တာနိုင်အောင်လည်းပြောသွားပါတယ်ကျမတို့မှာလွတ်လပ်စွာပြောဆိုခွင့်ရှိပါတယ်မိမိရဲ့ဆန္ဒကိုတင်ပြခွင့်ရှိပါတယ်လို့ပြောပေမဲ့ဒီထဲမှာတော့အမျိုးသမီးတွေမပါတာလို့ဖြစ်နေတယ်။ဥမာကျမတို့ဒီလေဒီဥပဒေလေးခုနဲ့ပတ်သက်လို့ကျမတို့ရဲ့အမြင်ကျမတို့ဆန္ဒကိုအရင်ကျေးဇူးနည်းနဲ့နော်မိမိဆန္ဒမိမိပေါ်ထုတ်တယ်မိမိအမြင်မိမိယုံကြည်ချက်ကိုကျမတို့ပုံပုံနည်းနည်းပြောတယ်။ဒါပေမဲ့ဘသူ့ပေါ်မှာထိခိုက်စေတဲ့စကားမျိုးနော်မပြောဘူး။ရင်းပြီးတဲ့အတုံးဆုံးမျိုးမပြောနဲ့နဲ့ကျမတို့ပြောခဲ့ပြီးမယ်။ဒါပေမဲ့ကျမတို့အမျိုးသမီးတွေကိုပြန်ပြီးတုံ့ပြန်မှုတွေအင်တာနက်ချောက်ဆရာကောင်းတယ်နော်အသက်အငယ်လည်းရှိနိုင်တယ်။မကြောက်ဝင်မနာတာကျမတို့တစ်ခါမှမကြောက်ဘူးတဲ့အတုံးနှုံးကြီးအပြုမှုအကျော်ဆိုတွေနဲ့လောက်တာမျိုးတွေတွေ့လာတဲ့အခါကျတော့ကျမတို့ကပို့ပြီးတော့ဟိုဘယ်လိုကောင်းမလဲပြတ်မှတ်ထားခံရနေရဲ့အနေထားမျိုးဖြစ်နေတယ်ဆိုတာကိုတော့ကျမတော်တော်စိတ်မကောင်းစရာတွေ့ရတယ်။ခုနတစ်ချက်တည်းကျမပြောချင်တာကကျမတို့ဒီပွင့်လာတဲ့အခြေအနေဒီမှာကျမတို့အမျိုးသမီးဦးအပေါင်းဝင်အခြားသောနော်အရေးအရာမှာတက်ကြွကြတဲ့လူခွင့်ရေးမှာတက်ကြွကြတဲ့သူတွေအားလုံးကပေါ့ပြီးတော့ကျမတို့တက်ကြွကြွရှိလာတယ်ပိုပြောရဲသူရဲရှိလာတယ်။ဒါပေမဲ့တစ်ဖက်ကလည်းအဲ့ဒါကိုကျမတို့ဒါနိုင်ငံရေးနော်လက်နက်တပွဲပို့ပြီးတော့အသုံးချလာတယ်ပြတ်မှတ်ထားလာပြီးတော့ကိုယ့်ရဲ့နော်ယုံကြည်မှုကိုယ့်ရဲ့အတန်ကိုတော့မှထုတ်လို့မရလှုပ်လို့မရအောင်ဒီလိုမျိုးတွေနော်တစ်ဖက်ကနေပြီးတော့ဝိုင်းဝန်းပိတ်ချုပ်ပြီးတော့ဟိုဝေဖန်တာတွေရှုံချတာတွေတိုက်ခတ်တာတွေရှိလာတဲ့အခါကျတော့ကျမကတော့ဒါတွေကိုတော်တော်စိုးရိမ်ပါတယ်ဟိုဒီမကူစီတကယ်သွားမယ်ဆိုရင်မိမိအမြင်မိမိဟိုယူဆဖို့လွတ်လပ်ဆုံးလုံးစွာပြောဆိုခွင့်ရှိတယ်ဒါပေမဲ့တစ်ဖက်လူကိုတော့တိုက်ခတ်ပြီးတော့အောက်တန်းကြတဲ့နည်းတွေနဲ့တော့မလုပ်သင့်ဘူးလို့ကျမကတော့ဒီလိုပဲမြင်ပါတယ်
ဟုတ်ကဲ့မခင်ကြီးကျေးဇူးပါခင်ဗျာကျွန်တော်ဒ ီနောက်ထပ်ဆွေးနွေးမယ့်လူပုဂ္ဂိုလ်တူဖိတ်ခေါ်ချင်ပါတယ်မြန်မာနိုင်ငံရှိနေကွန်ရက်ကရှိနေဦးသိန်းတန်းဦးပါကြားရမယ်ထင်ပါတယ်ဦးသိန်းတန်းဦးကျွန်တော်လူခွေနဲ့ပတ်သက်လို့လက်ရှိဒီနှစ်ထဲမှာခုနပြောခဲ့လို့ပေါ့လွတ်တော်ပဲဒီမှာဥပဒေပြဋ္ဌာန်းတာတွေရှိပါတယ်အဲမီဒီယာဥပဒေလိုဟာမျိုးတွေရှိမယ်နောက်တခြားဒီမီဒီယာကိစ္စလိုဘာလို့ ਨੇ ပတ်သက်လို့သူတို့ကြိုးစားနေတာရှိပါတယ်ခင်ဗျာအဲ့တော့အဲဒီဥပဒေပြဋ္ဌာန်းမှုတွေဥပဒေအရအကာအကွယ်ပေးနိုင်တဲ့အခြေအနေမြန်မာနိုင်ငံမှာဒီနှစ်အတွင်းမှာဘယ်လောက်ထိလှုပ်ဆောင်နိုင်ပြီလို့ယူဆလို့ရပါလဲခင်ဗျာ
ကျွန်တော်တော့ဥပဒေနဲ့အကာအကွယ်ပေးနိုင်လို့မယူဆပါဘူးခင်ဗျာဥပဒေအထင်ရှားဆုံးဥပမာကကျွန်တော်တို့ဒီ2011ခုနှစ်ငြိမ်းစုစည်းဥပဒေပေါ့နော်ပုံမှန်17လို့ပြောတဲ့သူပြည်များရဲ့ဒီပုံမှန်ဆိုရင်ကတော့ကျန်ဦးလေပုံမှန်354ခါဝေးမှာနိုင်ငံသားတိုင်းကိုအလိုလျောက်ဝေးရပါခွင့်ရပြီးအနှင်းထားပြီးဖြစ်တဲ့လွတ်လပ်စွာစုဝေးခွင့်နဲ့အာစီတန်းရဲ့ခွင့်ကိုရုပ်သိမ်းတဲ့ဥတွေဖြစ်နေတယ်။ဒါပေမဲ့ဖော်ပြကျန်ဦးလေကအမြင့်ဆုံးဖြစ်တဲ့အတွက်ဒီဥတွေကိုဘယ်သူမှရုပ်သိမ်းလို့မရဘူးဒီခွင့်ရကိုအဲ့ဒီခွင့်ရကိုပုံမှန်ဆက်ရှင်နဲ့ရုပ်သိမ်းထားတယ်ပြီးတော့ပို့ပြီးတော့ရုပ်ပြည့်စင်းနဲ့ဖြစ်တာကအဲ့ဒီဥတွေမှာတဦးတဲ့ပို့တော်နိုင်ငံသားများပြီးဆိုပြီးတော့နိုင်ငံသားတဦးတဲ့ပို့အောင်သူဝေးစီတန်းတယ်လည်းရင်ဒီဥပဒေနဲ့ရေးယူရမယ်လို့ပြောပြီးမဲ့တယောက်တည်းဆန္ဒပြတယ်လို့လည်းပုံမှန်ဆက်ရှင်နဲ့ရေးယူရတရားရုံးနဲ့လက်ခံတယ်နောက်တစ်ခါကျွန်တော်ပြစ်ဒဏ်နဲ့ချဒါတွေကအများကြီးပါပဲကျွန်တော်တို့အခုမြင်တွေ့နေရတာဒီ2014မှာပေါ်ပေါက်ခဲ့တဲ့ဖြစ်စဉ်တွေကတော့ကျွန်တော်တို့ဗမာပြည်နိုင်ငံရေးမှာဒီလူ့အခွင့်အရေးနဲ့ဒီမိုကရေစီကဏ္ဍသာစိတ်ကံပြီးသွားတော့ဒီမိုကရေစီဆိုတာတကယ့်အနှစ်သာရအားဖြင့်မတင်သနတ်တဲ့ဒီမိုကရေစီကြာသနာမှနွားချမ်းသာဒီမိုကရေစီစင်ပစာနံပါတ်ဒီမိုကရေစီဆိုတာကိုကျုံလုံးပေါ်ပြတဲ့ဥရီနဲ့ဖြစ်စဉ်တွေပဲဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်
။ဟုတ်ကဲ့ကျွန်တော်တရော့ရှင်တူရဲ့စာဖတ်ပြချင်ပါတယ်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ပြပူတာဥလထွန်းတကုံမျိုးတက်ကပါသူကတော့ပြောတာလေကျွန်တော်နှိမ့်ချုပ်ပြီးတော့ဖတ်ပြပါမယ်ဒီ2014ခုနှစ်မြန်မာနိုင်ငံလူခွင့်အခြေအနေကတော့တဲ့ဂျိုကတ်အောင်အနေဆုံးအဆိုးဆုံးအခြေအနေရောက်နေပြီဆိုတာကိုသူအခိုင်အမာပြောနိုင်ပါတယ်တဲ့အထူးသဖြင့်တော့ဒီအလွတ်သတင်းတောက်ကိုပါကြီးစစ်ချုပ်မှာတရမှန်တည်ဆုံမှုနဲ့အခုနောက်ဆုံးလက်ပတော်မှာဒေါခင်ဝင်းလက်နက်ကန်ရဲတွေရဲ့တရက်ကြီးစံနဲ့ဥကောင်းပွင့်တည်ဆုံမှုတွေကမငင်းကွယ်နိုင်တဲ့တက်တည်တွေဖြစ်ပါတယ်တဲ့ဘာပဲပြောဒီလွတ်လပ်တဲ့တရားရုံးမှာဥပဒေပြဋ္ဌာန်းချက်တွေနဲ့အညီအများပြည်သူရှေ့မှောက်တရားမျှတဆိုတာစစ်ဆေးဖော်ထုတ်နိုင်ပါတယ်ဒါပေမဲ့အဲ့လိုကတော့ဖြစ်လာခဲ့တာမရှိဘဲနဲ့တရားရုံးတော့မှာစစ်ဆေးဖော်ထုတ်ခွင့်တောင်မရှိတဲ့ပြစ်မှုစီရင်ခြင်းကနေကင်းလွတ်နေမှုတွေပြည်တွင်းမှာဖော်ထုတ်နိုင်မှုတွေလုံးဝမဖြစ်နိုင်တာကိုဒီလက်ပတော်မီးလောင်ဘုံသုံးတဲ့အကြမ်းဖက်မှုကြီးကတက်တည်ပြပါတယ်တဲ့ပြစ်ဒဏ်စီရင်ခြင်းမှာကင်းလွတ်နေမှုဒီ impunity ကိုဒီအရင်ရှင်းတော့မှလူခွင့်ရင်မြင့်တင်မှုဆိုတာကိုပြောကြအောင်ဆိုပြီးတော့တိုက်တွန်းကြပါလို့ဆိုပြီးတော့ဥလထွန်းတကုံမျိုးတက်ကပြောပါတယ်ခင်ဗျာသူကျွန်တော်ဥသိန်းသန်းဟုပဲအဲ့ဥပဒေကိစ္စနဲ့မေးကြပါလေသူကတော့ခုနကဥလထွန်းပြောထားတဲ့အထက်မှာပါပဲခုန impunity ကိုအရင်ရှင်းတော့မှလူခွင့်ရင်မြင့်တင်မှုဆိုတာဖြစ်နိုင်ပါမယ်ဆိုပြီးတော့သူ့ရဲ့အမြင်ပြောပါလေဥသိန်းသန်းဟုရဲ့အမြင်သိကြပါလေခင်ဗျာ
ဟုတ်ကဲ့ impunity ကဖော်ပြလို့ရှိအောင်လို့ဗျာတရားဝင်ပေးထားလေတော့ဒီကတရားဝင်ကာကွယ်ပေးထားတယ်ခင်ဗျာကာကွယ်ပေးထားတော့ကျွန်တော်တို့ကဖွဲ့စည်းပုံအခြေအနေတွေမပြင်းမဲနဲ့ဘာမှလုပ်လို့ရနိုင်တဲ့အနေထားတော့မရှိဘူးအမှုတစ်ခုကျင်းလိုက်လဲကျွန်တော်တို့ကတရားရုံးတွေကိုပြောရလို့ရှင်တော့ဟိုတရားရုံးတွေမှာဒီအတက်ငယ်ဆုံးကျူးစားဆောင်ရတာရှိပေမဲ့ဖွဲ့စည်းပုံအခြေအနေတွေကတရားရုံးမှာမလွတ်လပ်ပါဘူးကျွန်တော်တို့ကလွတ်လပ်တဲ့တရားစီရင်မဖြစ်နိုင်ဘူးအုပ်ချုပ်မှုအာဏာပိုင်နဲ့ဒီကဒီအုပ်ချုပ်သူကဝင်ရောက်ဆွဲဖက်တာတွေဒါအများကြီးကျွန်တော်တို့တွေ့နေရပါတယ်ဝင်ရောက်မဆွဲဖက်ဘူးလို့ပြောတော်လည်းပဲဟိုလက်တွေ့နေရတယ်ဥပမာခုကျွန်တော်တို့ကဒေါက်တာဝင်းတန်းနဲ့တိတ်တက်ခံရတယ်ဒီကိစ္စကကျွန်တော်တို့ဆက်စောင့်ကြည့်နေတယ်မိသားစုရတဲ့တရားကိုဆရာတော်ဦးဒိခညာနာပါတယ်မိသားစုကသွားပြီးတော့ညောင်မင်းကြီးရဲ့စကားမှာမှုဖွင့်ထားပြီ။နောက်သိမှုသိချင်းပြန်ဖွင့်ပေးတယ်ဒီကိစ္စဘယ်လိုဆောင်ရမလဲကျွန်တော်တို့ဘယ်လောက်လုပ်နိုင်မလဲဆိုတာကအဖြေပေးမှာပဲ။အဲ့တော့အခုက impunity ကဖွဲ့စည်းပုံအခြေအနေမှာလည်းရေးထားတယ်။ဖွဲ့စည်းပုံအခြေအနေတွေမပါဘဲနဲ့လည်းကျွန်တော်တို့လုပ်မရတယ်ရှိတယ်။ဥပမာအားဖြင့်ကျွန်တော်တို့မြန်မာနိုင်ငံချစ်နေများကွန်ရက်ကနောက်ကျွန်တော်တို့ဒီရင်းနှီးမြှုပ်နှံမှုကော်မရှင်ကိုဒီတရားရုံးချုပ်ကိုဒီဟိုဟာရန်ကုန်တရားရုံးကိုရောင်းစားတဲ့ကိစ္စတရားမမှုဆွဲဆိုတာတောင်မှကျွန်တော်တို့အမှုတင်ပြီးတော့တကြေတီးဒါကောင်းကွန်ထမ်းဆောင်ထားတာကျွန်တော်တို့လက်ခံမယ်လက်မခံဘူးပြောနိုင်နေဘူးဆိုတော့အဲ့လိုနေထားနေရှိတော့နှစ်မျိုးတောင်ရှိနေတယ် impunity ကစာနဲ့ဖော်ပြီးဝင်ချင်မှာတရားဝင်ရေးထားတဲ့ကိလို့ကိုရှိတယ်လို့နိုင်မှုနဲ့အာဏာပိုင်တွေကိုသို့မဟုတ်အုပ်ချုပ်မှုအာဏာပိုင်တွေသက်ဆိုင်ရာအဆင့်လင့်ကိုတရားစွဲဆိုဆိုရင်ခုမပြုတ်အောင်ကျွန်တော်တရားရုံးကမလုပ်ကန်ဆောင်မလုပ်ရဲမကန်မဆောင်ရဲရေးတဲ့ဆိုတဲ့ကိလို့ဒီဇယ်ဘယ်လိုကျွန်တော်ပြောရမှာဖြစ်ပါလား
ဟုတ်ကဲ့ခင်ဗျာဦးသိန်းတန်းဦးကျေးဇူးပါကျွန်တော်မတ္တနာလီလိုက်မပြောင်းအောင်ဒီပိုင်းမတ္တနာကြားရမယ်ထင်ပါတယ်ခင်ဗျာ
ဟုတ်
ကဲ့မတ္တနာကျွန်တော်ခုနပြောသွားတဲ့ထဲမှာတော့ဒီဥလထွန်းဒီကုံမျိုးသိရေးသွားတဲ့စာထဲမှာတော့ခုနဒီနှစ်ထွန်းမှာအလွတ်သတင်းတော့ကိုပါကြီးပြစ်တက်ခံတဲ့ကိစ္စပါဝင်မကြခင်ကတောင်သူကြီးဒေါခင်ဝင်းတည်ဆုံးတဲ့ကိစ္စဒါတွေကိုသူကလူခွင့်ချိုးဖောက်မှုတွေမှာထင်ကြရအနေနဲ့သူထောက်ပြထားပါတယ်သူကတော့ impunity ရှိတယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ကျွန်တော်မေးချင်တာကမတ္တနာအနေနဲ့ကိုပါကြီးကိစ္စမှာတရားဥပဒေကြောင်းရလဲစူးစမ်းနေတာကျွန်တော်ကြားရပါတယ်ခင်ဗျာအဲ့တော့လက်ရှိအခြေအနေကဥပဒေအရဘယ်လောက်ထိအေးအေးနိုင်အောင်ဆောင်ရွက်နိုင်ပြီလို့မြင်ပါလဲ ဖြစ်ခဲ့တဲ့ကိစ္စပေါ့ပါ။ဟုတ်က
ဲ့ဖြစ်ခဲ့တဲ့ကိစ္စမှာဥပဒေအရရင်းဆောင်နေနေဘာတစ်ခုမှမရှိသေးဘူး။ဟောဒီမှာကိုစုံစမ်းစစ်ဆေးရေးကော်မရှင်တည်းရဲ့ပေါ်ပေါက်လာတယ်ဆိုတာတစ်ခုတော့ရှိရဲ။ဒါမှစုံစမ်းစစ်ဆေးရေးကော်မရှင်ဆိုတာလည်းဖြစ်လာတဲ့ပြဿနာပေါ်မှာဟိုတိတိယောက်ယောက်ဘလို့ရေးဆောင်ရနိုင်လဲဆိုတော့ပေါ်ပြထားခြင်းမဟုတ်ဘူးနည်းဖြစ်ပေါ်လာတဲ့ပြဿနာကိုဖုံးပြီးဖို့အတွက်ပဲအဓိကထားပြီးတော့ပေါ်လာတဲ့စုံစမ်းစစ်ဆေးရေးကော်မရှင်လို့ဖြစ်နေတယ်။အခုဟာကဥပဒေအရကျွန်တော်တို့တရားစွဲထားတာဆိုလို့ရှိရင်ဒီမှာဒီကိုပိုင်တခုတခုဆယ်လာပိုင်း25ရဲ့နေရဒီမှာတရားဆွဲထားတာအခုဆို12လပိုင်းလကုန်ထိရောက်ရှိလာပြီပေါ့နော်ဒီတရားရုံးကအကြောင်းကြားခြင်းတော့လည်းကောင်းရဲစခန်းအကြောင်းကြားခြင်းတော့လည်းကောင်းမရှိတဲ့အပြင်ရဲစခန်းနဲ့မြို့နယ်မှာပေးထားသောဖုန်းနံပါတ်များကိုကူးဆက်ပြတဲ့အခါလုံးဝဆက်ပြလို့မရရှိတယ်လေဒါဟာဆိုလို့ရှိရင်ပြည်သူလူထုတရက်ဖက်ကကူညီမယ်ဆိုရဲရဲတပ်ဖွဲ့ဝင်တွေရဲ့ရဲတပ်ဖွဲ့ရဲ့အကူအညီလည်းမရတယ်လို့တရားရုံးရဲ့ဥပဒေရဲ့အကူအညီလည်းဒီမှာမရနိုင်တဲ့အခြေအနေဖြစ်နေပါတယ
်ဟုတ်ကဲ့ဒါပေမဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့တွေ့ရှိချက်ထဲမှာကျွန်တော်သတိထားမိတာတစ်ခုကအခုစစ်တပ်နဲ့ဖြစ်တဲ့ပြဿနာဆိုအရင်ကဆိုရင်တော့စစ်တပ်နဲ့ဖြစ်လို့ရှိရင်စစ်တရားရုံးမှာပဲသူတရားစီရင်ရတာပေါ့ဒါပေမဲ့စုံစမ်းကော်မရှင်ရဲ့သူတို့အကြံပြုချက်ထဲမှာဒီအမှုကိုအရက်ဖက်တရားရုံးမှာစစ်ဆေးဖို့ဆိုတဲ့သူတို့ရဲ့အကြံပြုချက်တစ်ခုပါပါတယ်အဲ့ဒါကကောင်းလာတဲ့နည်းနည်းလေးလက္ခဏာတိုးတက်လာတဲ့ဟာပြောလို့မရဘူးလား
ဟုတ်ကဲ့အဲ့ဒါဟာလက္ခဏာတိုးတက်လာတဲ့လူတော့ပြောလို့ရတယ်ဒါပေမဲ့ကျမကမေဘက်တရားရုံးမှာတရားစီရင်ပေးပါဆိုတဲ့စာကိုဒီကော်မရှင်အစီရင်ခံစာမှာထွက်ခင်တပတ်လောက်အလူတွေကကျမကတမရနဲ့လွတ်တော်ဆင်ဆင်တခြားသောဌာနများနောက်ဒီမြန်မာနိုင်ငံမျိုးသားလူ့ခွင့်ကော်မရှင်ကျမကအရင်ကြိုတင်ထားသောစာဖြစ်နေတယ်။ဒါဟာလည်းတမတော်အဲ့ဥပဒေ1959ခုနှစ်ကထုတ်ပြန်တယ်တမတော်အဲ့ဥပဒေအပိုင်းပုံမှန်82မှာပါတဲ့အတိုင်းပေါ့နော်။ဒီဟာဒါလက်ရှိလေကုလသမဂ္ဂကျင့်သုံးနေတဲ့ပုံမှန်ဥပဒေအတိုင်းကျမတင်ထားတာဖြစ်တယ်။အဲ့ဒီခါကျတော့ကျမအနေနဲ့ဒီဟာကိုစာကိုမတင်နိုင်တဲ့ဒီလိုများမျိုးသားလူ့ခွင့်ကော်မရှင်ကဒီလိုပြောတယ်ဆိုရင်တော့ကျမရှင်ထဲမှာခံစားမှုတမျိုးကတမျိုးဖြစ်သွားနိုင်မှာပေါ့နော်။ဒါပေမဲ့ကျမကဒီလိုဖြစ်စေချင်တယ်လို့တင်လိုက်တာကအရင်ဖြစ်နေတယ်။ဒါပေမဲ့ကျမပြောတယ်လို့ဘာပြောမယ်ဘက်တရားရုံးမှာစီရင်လို့ရှိတယ်လို့တော့ပြောလိုက်တာဟာအပြည့်တော်မျိုးဆောင်တယ်ကျမတို့အနေနဲ့ကျေဆွေးရမှာမှန်တော်လေအခုကထိကနောက်မေးကြံတာမျိုးရှိနေတယ
်
ဒါတကယ်တော့ဒီရဲလို့ခေါ်လို့ရဲလက်ဆက်ဥပဒေတွေမှာလည်းပါဝင်ပြီးသားပဲဒါဟာနောက်မေးကြံတာမျိုးမရှိအောင်ဉာဏ်စံထိရောက်မှုရှိရမယ်ကြောဒါပေမဲ့အဲ့လိုမျိုးတွေကြတော့လည်းနောက်မေးကြံတာလေးပါနေတယ်အဲ့တော့တစ်ခုကိုကြည့်ပြီးကျမတို့တစ်ခုဆုံးဖြတ်လို့ကတော့မြန်မာနိုင်ငံအခြေအနေမှာမရတော့တဲ့အခြေအနေမျိုးဖြစ်နေတယ
်ဟုတ်ကဲ့အခုဆုံးဆိုင
်ကျတော့အကျော်ခါပေအရှိအရှိဒီအလောက်ကနောက်ကနှင်းနေရမျိုးနိုင်တွေ့နေရတာ
အခုစုံစမ်းကော်မရှင်ရဲ့အစီအစဉ်ကထွက်လာပြီးတဲ့နောက်ပိုင်းမှာကောဗာများတရားရေးရထူးခြားခြားထွက်လာတယ်ဖြေထွက်လာရှိပါလဲခင်ဗျဘာပြီးတိုးတက်လာမှုရှိပါလဲလက်တွေ့မှာ
အခုတက်တီတိုးတက်လာမှုမရှိပါဘူးအခုဆိုလို့ရှိရင်ကျမတို့အနေနဲ့ဒီကော်မရှင်စီရင်ခံစာကိုလည်းကျမအနေနဲ့တောက်ပြထားတယ်ချက်၁၉ချက်နဲ့တောက်ပြထားတာရှိတယ်ပေါ့နော်ဟိုဖုံးကွမှုတွေဟိုနောက်ဖက်လိုက်မှုတွေအများကြီးရှိရယ်ဆိုရယ်အချက်တွေဒီမှာထောက်ပြပြီးစပိုးတဲ့ကံဝထားတာရှိရဲ့ဒီမှာဘာဘာမှထူးခြားမှုမရှိဘူးအဲ့ကဲကြောင့်ကျမရဲ့ရှေ့နေဥရောပကျောင်းအနေနဲ့ရှေ့တော်တင်စာချင်းကိုဒီရှေ့တစ်ပတ်အတွင်းကိုတင်နိုင်အောင်ကြိုးစားရမယ်ဒါဟာကျမတို့ရဲ့ဥပဒေရကျမတို့ဥပဒေပေါင်းတွင်းရလက်ထုံးလုံးမူတိုင်းကျမတို့ပြင်ပြီးပြင်ကြိုးစားသွားတာပ
ါဟုတ်ကဲ့မတနာကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်အခုဒီအင်ပြူပြစ်တံစီရင်ခြင်းမှာကင်းလွတ်နေမှုဆိုတဲ့ impunity ကိစ္စနဲ့ပတ်သက်လို့နည်းနည်းလေးတင်ပြီးတော့ဆွေးနွေးခြင်းပါလေကျွန်တော်ဒေါက်တာနိုင်အောင်ဖိတ်ခေါ်ခြင်းပါလေခင်ဗျာ impunity ကိစ္စနဲ့ပတ်သက်လို့ပြောမယ်ဆိုလို့ရှိရင်အရင်တုန်းကလူခွင့်ရေးချိုးဖောက်မှုတွေကျွန်တော်ပြန်ပြီးတော့ပြောရမယ်ပြန်ပြီးရေးယူရမယ်ဒီကိစ္စတွေဖြစ်လာတဲ့ခါကျတော့လက်ရှိသွားနေတဲ့အသွင်ကူးပြောင်းရေးမှာစစ်တပ်ကတာဝန်ရှိတဲ့ဗိုလ်ချုပ်ကြီးတွေကိုယ်တိုင်ပါတဲ့ခါကျတော့ဒီ impunity ကိစ္စကိုသိရှိတန်းတင်လို့ရှိရင် transition ပေါ့အသွင်ကူးပြောင်းရေးကချိုးမှုတွေဖြစ်နိုင်ပါမလားဒေါက်တာနိုင်အောင်မြင်သိခြင်းပါလေ
အိုကျွန်တော်မြင်ရရုပ်သားပြန်လဲတက်မြည်ရေးဆိုတာကကျွန်တော်နားလဲတဲ့လောက်ကတော့ဘာလဲဆိုတော့အတိတ်ကအမားတွေဝန်ခံရမယ်။နောက်ရှိဖို့ဘယ်လိုကောင်းသွားမှာဆိုတော့လက်ခံနိုင်တဲ့ဥဆောင်မှုရှိမှခုနကပြောသလိုအမျိုးသားပြန်လဲတက်မြည်ရေးအခြေခံအောက်ကနေပြီးတော့တင်မုံချေရေးပေါ့ဗျာ။နောက်အဲ့လိုဖြစ်ရမယ်။အဲ့တော့အခုအချိန်ဒီမှာကျွန်တော်ဒီကြည့်နေတာကတွေ့နေတာကဘာလဲဆိုတော့စန့်ကျင်ပဲဆိုရင်ပက်ပက်ဆက်ဆက်ဖြစ်နေတယ်ပေါ့ဗျာ။ဆိုတော့ဟိုဆရာတို့ပြောတဲ့ဟိုကိစ္စမျိုးဆိုလို့ရှိရင်အဲကယေရှုစီဥတွေပေါ့အခုကဘယ်တော့ဖြစ်နေလဲဆိုတော့စင်နလက်လောက်ကပါမစ်တင်တင်တယ်နော်လူ9000တဲ့ပို့ဟိုဘာ9000ဟို200ဖြစ်သွားမယ်အရေးယူတယ်စိုက်မှုမှာတက်ဖို့မှအရေးယူတယ်ဆိုတော့ဟိုနှိတ်ကုတ်ချင်တဲ့စိတ်ကရှိနေပြီကြာလေဆိုတော့စံကျင်ပဲဆိုလို့ရှိရင်ပက်ပက်ဆက်ဖြစ်နေမယ်နောက်ပြီးတော့ ငါလူဆိုရင်အပြတ်ကာမယ်ဆိုရယ်စိတ်ရှိနေသေးရတော့အပြုသတ်ပြန်တဲ့တင်းမြေရင်းနဲ့ခုနကပြောတိမ်မုန်ချီဆိုတာမဖြစ်နိုင
်ဘူးဟုတ်ကဲ့ငါလူရင်အပြတ်ကာမယ်ဆိုတာဘယ်လိုသဘောထားပြောတာလဲခင်ဗျအ
ခုဟိုကလည်းကိုပါကြီးကိစ္စလည်းပြောလာဟိုဘယ်လိုအရေးယူမြေသိမ်းတဲ့ကိစ္စလည်းပြောဆိုတော့အဲ့လိုကိစ္စမျိုးတွေမှာတရားစီရင်ဥပဒေထဲမှာတရားစီရင်စနစ်ထဲမှာကငွေများရင်ငွေနိုင်ဆိုတဲ့ကိစ္စတွေအဖြစ်နေတယ်အထက်လူကြီးအမိတ်အစိုးရအမိတ်နော်အာဏာပိုင်တွေရဲ့ဒီညွန်ကြားချက်တွေကလာနေတဲ့ဥစ္စာမျိုးမှာကျွန်တော်တို့ဒီတရားစီရင်မှာဘာမှကိုအမှန်တရားကိုမရနိုင
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဟုတ်ကဲ့ကျွန်တော်ခုနမြေယာကိစ္စနဲ့ပတ်သက်လို့ပါတစ်ဆက်တည်းဆက်သွားခြင်းပါတယ်ခုနကကျွန်တော်ဆွနီဝက်ဆိုပြီးတော့ဥလှမြင့်ကနေပြီးတော့မန္တလေးကနေပြီးတော့ပေးထားတဲ့စာပို့ထားပါတယ်အဓိကတော့ကျွန်တော်အပြည့်မဖတ်တော့ပါဘူးဒီလေယာမြေကိစ္စမြေသိမ်းရသိမ်းကိစ္စကမရှင်းနိုင်နေတဲ့ပြဿနာဖြစ်နေတယ်ဒီကိစ္စနဲ့မရှင်းနိုင်လို့ကတော့ဒီမိုကရေစီနဲ့လူ့ခွင့်ရေးမျှော်လင့်တိုင်းဝေးနေပါမယ်ဆိုပြီးတော့တုံးထားပါတယ်ခင်ဗျာကျွန်တော်အဲ့မှာပြောချင်တာကဒီမြေယာကိစ္စတွေတော်တော်များများကအရင်တုန်းကအစိုးရဘက်ကလုတ်ခဲ့တာဆိုပြီးတော့လက်ရှိအစိုးရကလွှတ်လွှဲချနေတာတွေ့ရပါတယ်ခင်ဗျာအဲ့တော့ဥပဒေကြောင်းရပေါ့ဟိုဦးသိန်းတန်းဦးဘယ်လိုမြင်ပါလဲခင်ဗျာဒီမြေယာကိစ္စတွေကလက်ရှိစိုးရလက်ထက်မှာရှင်းနိုင်ပါမလားအရင်ဖြစ်ခဲ့တဲ့ဟာတွေက
ဟုတ်ကဲ့ဗျာဒါကတော့ပြောရင်လက်ရှိစိုးရဆိုတာအရင်စိုးရပါပဲဘူဂျိုတီသိန်းစီဝင်းကျက်ဘူတီသိန်းသမရာယူသိန်းစီဖြစ်လာတာထူကြတာပါပဲအမြင့်တရားအရာအတူတူပါပဲဒါအဲ့ဒီတော့ဒီရင်စိုးရလုခဲ့တယ်ဆိုတာလည်းအခုဖြစ်တော့လဲရောက်ပြီးတော့နေတဲ့လူတွေစိုးရပေါ်တဲ့ပါတဲ့လူတွေပါခဲ့တဲ့စိုးရလုခဲ့တာအဲ့တော့ဒီအရင်ဖြစ်တော့မြေယာပြဿနာကကျွန်တော်တို့မှာဗမာပြည်တိုင်းကိုပြန်ကြည့်ရင် AD 2044အနော်ဒါပြည်နန်းတက်အချိန်ကစပြီးတော့အဲ့ဒီကျွန်တော်တို့ပြင်ဆင်ရတဲ့ပြဿနာမရဟာလူမျိုးစုပြဿနာနဲ့မျိုးရပြဿနာဖြစ်တယ်အဲ့တော့မျိုးရပြဿနာတောက်လျှောက်တည်ရှိခဲ့တာအဲ့ဒီဟာဒီဘယ်တော့ပူဆိုးလာဆိုတော့1999မှာဗမာနိုင်ငံမှာညီချင်းကြီးစနစ်ပေါ်လာတယ်လို့ပြောရမှာထောင်နဲ့တောင်းနဲ့ကြီးတဲ့ဧကတွေကိုခရိုနီယိုပေးခဲ့တယ်ဒါညီချင်းကြီးတွေပေါ်လာတာပဲအနောက်တစ်ခါစစ်တပ်ကစီဝိုင်းလုံးနဲ့မျိုးရတွေကိုသိမ်းတယ်ဒီလိုအားဖြင့်အခုဖွဲ့စည်းပုံပြောင်းဝင်ရဆိုရင်ကျွန်တော်တို့ကဒီမြေယာအားဒီမှာကျွန်တော်ကမြေပေါ်မြေအောက်လေပေါ်လေအောက်ဖြစ်သွားတဲ့အခါကျတော့ကျွန်တော်တို့မြေရှင်ဟာတို့ရပါတတိအစိုးရဆိုဆက်တက်ပြီးတော့ကျွန်တော်ဆက်တက်မြေရှင်ကြီးစနစ်ပေါ်နေတဲ့အတွက်ဒီပြဿနာတွေကတို့ရဲ့လူဟန်းစားလက္ခဏာဗီဇာထဲမှာပါလာပြီးဖြစ်တယ်တို့မဖြစ်ရှင်းနိုင်ပါဘူးဖြစ်ရှင်းနေတဲ့ဆန္ဒလည်းအမှန်တကယ်မရှိဘူ
းဟုတ်ကဲ့ခင်ဗျာ
ဒါကလေဘန်ကုန်းနဲ့မပြီးခြင်းအဲ့ဒီအခြေခံပေါ်မှာပူပူဆိုးလာတယ်ဖြစ်ရှင်းဖို့မဖြစ်နိုင်ကြတော့ဘူ
းဟုတ်ကဲ့ကျွန်တော်နောက်ဆုံးအကျဉ်းအားလေးပါအဓိကတော့ဒီလူခွင့်ပညာပေးကိစ္စပါကျွန်တော်မတ်ခင်လေးကိုမေးချင်ပါတယ်ခင်ဗျာဒီအခုနောက်ပိုင်းမှာပြောမစွန် CSO ဒီရပ်ဖက်အဖွဲ့အစည်းတွေလှုပ်ရှားမှုခုနတော်တော်နိုင်အောင်လေးပြောသွားပါတယ်တော်တော်လေးအားကောင်းလာပါတယ်အဲ့တော့ရပ်ဖက်လူခွင့်ဒီရပ်ဖက်အဖွဲ့အစည်းတွေအနေနဲ့ကောလူခွင့်ပညာပေးတွေလူလူကြားထဲမှာဘယ်လောက်ထိဆင်းပြီးတော့လွတ်လပ်လပ်လပ်တကယ်လုပ်နိုင်ပါလဲမတ်ခင်လေးတူတူလေးဖြည့်ပြပါခင်ဗျ
ာဟုတ်ကဲ့အဲအဲ့ဒါကတော့ကျွန်တော်တို့တုံ့ပြန်နှစ်မျိုးရှိမှာပေါ့နော်ဟိုးဝေးနံနဲ့ကျိလက်ဒီသားတွေဘာလို့ကြည့်လို့တော့ကျွန်တော်တို့ရပ်ဖက်အဖွဲ့အစည်းတွေမှာကြတော့ဒီဒီရောအခါအကန့်တက်ပြီးလို့ရှိရဲအခါပြန်မှာအာဏာပိုင်တွေနဲ့ဟိုဆက်ဆံရတဲ့ဟာတွေမှာအဆင်မပြေရလို့ရှိတော့ကျွန်တော်တို့တိုင်းပြည်တစ်ခုလုံးကိုကာပါဖြစ်အောင်လို့ကျွန်တော်တို့မလုပ်နိုင်ဘူးဒါပေမဲ့အရင်ကတည်းကဆိုင်တော့ကျွန်တော်တို့ကလူခွင့်ကြီးအဲ့နဲ့ပတ်သက်တာကိုကြည်ကြည်ပြတ်ပြတ်သိအောင်ဆိုပြီးဒီနေ့ကျင်းလဲဟိုနိုင်ငံကလူခွင့်ကြီးနေရှင်ကျွန်တော်တို့ရန်ကုန်လိုမျိုးကြီးတွေမှာဆိုစနိုင်းတွေလက်ပြီးသွားလမ်းတွေမှာဖြည့်လို့ရတယ်အဆက်တွေကို public event လိုမျိုး PPE ရေလိုဟာမျိုးတွေမှာလုပ်လို့ရတယ်ဆိုတော့ဒါပဲဖြစ်ပြောကျွန်တော်လူခွင့်ကြီးပြညာပေးမှုဟာ media တွေကလည်းကျွန်တော်တို့လုပ်လို့ရလာတယ် printed media ပဲဖြစ်ဖြစ် broadcast media မှာပဲဖြစ်ဖြစ်လုပ်လို့ရလာတော့ကျွန်တော်တို့ကတော့အရင်ကဆိုင်ကျွန်တော်တို့ဒါတွေကိုပို့ပြီးအားရလာတယ်လုံနိုင်လာတယ်အခုကျွန်တော်တို့ဗားရဲလူခွေမျိုးတွေ celebrate လုပ်နိုင်လာတယ်နောက်ပိုင်းမှာဒါတွေလူတွေပြင်သုံးနိုင်အောင်နောက်နှစ်တွေနောက်နှစ်တွေမှာတော့ကျွန်တော်တို့ဆက်ပြီးတော့ကျွန်တော်တို့ရက်သက်ဆွဲကြည့်ရဆက်ပြီးကြိုးစားအောင်မယ်ဒီအရာကဟိုအခမ်းအနားပွဲမှာလုပ်နေရမှာပဲကျွန်တော်တို့လူတိုင်းလူတိုင်းပြင်သုံးနိုင်အောင်ဆိုတော့ကျွန်တော်တို့ဒီရက်သက်ဆွဲကြည့်ဒီမှာပို့ပြီးတော့ကျွန်တော်တို့တာဝန်ရှိရဒီလူမျိုးကိုဒီအရာကိုတကယ်သိမြင်ပြီးတော့ပေါ့နော်အမြဲတမ်းသုံးနိုင်အောင်ဒီလူခွေမျိုးတွေကိုတကယ်ပြည့်ပြည့်ဝဝဟုတ်ကဲ့ကိုတိကလို့အသုံးချနိုင်အောင်အားခွင့်ရလေလူသားအောင်ကျွန်တော်တို့ဒီချက်ပို့ပြီးတော့ဆက်လုပ်အောင်လို့လည်းယုံကြည်ပါတယ
်လူလူကြားထဲမှာလူခွေနဲ့ပတ်သက်လို့အသိပညာရောဘယ်လိုရှိပါလဲခင
်အသိပညာကတော့နည်းနည်းတော့ကျွန်တော်ဘုန်းကြီးရင်းကြောင်းအားနည်းပါတယ်ဒါအားနည်းလို့ဆိုရလဲကျွန်တော်တို့ကဒါဆရာနာရှင်တောင်မှနေကြရတယ်ပါတယ်နောက်ပြီးတော့ပညာရေးစနစ်ကလည်းအားနည်းကြတယ်နောက်တစ်ခါအခြားပြားလည်းရှိကြတဲ့အခါကျတော့ကျွန်တော်တို့လူခွေကြီးလို့ပြောလိုက်ရင်ဒီကဒါတောက်ဆရာကြီးလို့ထင်တာဟု
တ်ဟုတ်ကဲ့မကင်လီကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဓာတ်ရဲလီလိုက်အစီအစဉ်ဒီမှာအချိန်လေးဆက်သွားလို့ပါပေါင်းဆွေးနွေးပေးကြတဲ့ဒေါက်တာနိုင်အောင်မခင်လေးဦးသိန်းတန်းဦးမတ်တနာနဲ့ခြားတော်ရှင်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒိုင်လီလိုက်ဆီစဉ်ဒီမှာကျွန်တော်ကပြီးပ
ါထောက်လို့သူမဆုမှုနဲ့အတူကုသညုံစီစဉ်တင်ဆက်သွားတဲ့စနေနေ့ညဒိုက်ရိုက်လေးလိုက်စီစဉ်ပါရှင် VOA မြန်မာပိုင်းကနေတိုက်ရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနေ့ညနဲ့စနေနေ့ညတွေမှာထုတ်လွှင့်နေပါတယ်
ရရှိမှခင်ဗျာ2014ခုနှစ်ကုန်လို့2015ခုနှစ်ထဲကိုမကြခင်ဝင်ရောက်တော့မှဖြစ်ပါတယ်နိုင်ငံရေးလူမှုရေးစီးပွားရေးစတဲ့နယ်ပယ်အသီးသီးမှာအခက်အခဲမျိုးစုံနဲ့တစ်နှစ်စာကျင်းလည်ကျဆားခဲ့ကြပြီးတဲ့နောက်လာမယ့်နှစ်အတွက်ဘလို့မျောလင့်ချက်ရည်မှန်းချက်တွေရှိကြပါသလဲသရရှင်နေရင်းနှီးရှိသည်များနှစ်သစ်အတွက်အကောင့်အစုမျောလင့်ချက်တွေကိုအခုလာမယ့်အင်္ဂါညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုဂျိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်က2932-3154ဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါရစေ။
အင်္ဂါနေ့ညမှာထုတ်လွှင့်မဲ့တိုက်ရိုက်လေလိုက်စီစဉ်မှာသရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။ကျမတို့ VOE ရဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာရေးသားခြင်းနဲ့ VOE ကနေမေတ္တာတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရာဘဝတွေမှာတွေ့ကြုံရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်လို့ရင်ဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOE ကိုစာရေးသားနိုင်ကြပါတယ်။ကျမတို့ VOE မြန်မာပိုင်းလိပ်စာက VOE မြန်မာပိုင်းစီစဉ်ကတဆင့်American တန်ရုံအမှတ်130တက္ကသိုလ်ရိပ်သာလန်းကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါရရှင်။တနင်္ဂနွေနေ့ည VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်အသံလွှင့်နေပါရရှင်။သရရှင်နေအနေနဲ့ VOE ရဲ့စီစဉ်တွေကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့လဲဝေဖန်အကြံပေးပြောကြားလို့ရပါရရှင်။ရုံးဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ထပ်ပြီးပြောပါမယ်2323825554ဖြစ်ပါတယ် fax နံပါတ်ကတော့2323825552ပါရှင်ထပ်ပြီးပြောပါမယ် 2323825552 ဖြစ်ပါတယ်ရှင်အခုတော့တနင်္ဂနွေနေ့နဲ့ခင်သတင်းအချင်းချုပ်အစီအစဉ်ကိုကိုအောင်ကပြောပြမှာပါရှင်
မြောက်ကိုရီးယားနိုင်ငံမှာအခုရက်ပိုင်းတွေအတွင်း internet line ပြတ်တောက်မှုတွေရဲ့တရားခံဟာ American ပြည်ထောင်စုဖြစ်တယ်လို့မြောက်ကိုရီးယားအစိုးရကဆွဆဲသွားပြီး American သမ္မတ Barack Obama ကိုပုဂ္ဂိုလ်ရေးအရာပြင်းပြင်းထန်ထန်တိုက်ခိုက်သွားပါတယ်။ Sony Picture ရုပ်ရှင်ထုတ်လုပ်ရေးကရည်ကူးထားတဲ့ The Interview ဇာတ်ကားထုတ်လုပ်ဖြန့်ချိမှုအတွက် American သမ္မတ Obama မှာတာဝန်ရှိတယ်လို့မြောက်ကိုရီးယားရဲ့ကြေညာချက်ထဲမှာပြောထားပါတယ်။တနင်္ဂနွေနေ့မနက်ဒီဇင်ဘာလ20ရက်နေ့ကလုံခြံတပ်ဖြတ်ခြင်းခံရတဲ့ရဲအရာရှိတဦးရဲ့ဇာပနာကိုတက်ရောက်ဖို့အတွက်တောင်းနဲ့ချီတဲ့အမေရိကန်တဝမ်းကရဲဝန်တန်းတွေကစနေနေ့မှာနယူးယောက်မြို့ကိုရောက်ရှိလာကြပါတယ်။ရဲရရှိ2000ခွဲကျော်ဒုသမ္မတဂျိုးဘိုက်ဒန်၊နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူအိုမိုနဲ့နယူးယောက်မြို့တော်ဝန်ဘီလ်ဒီဘလာစီယိုတို့ကကွဲလွန်သူရာဖဲရာမော့စ်ကိုကာရာပြုခဲ့ကြပါတယ်။ဆိုမာလီယာနိုင်ငံကအလို့ရှိဆုံးအယ်ရှာဘတ်တမှုတွေထဲကတယောက်ကိုဖမ်းဆီးရမိပြီလို့ဆိုမာလီယာအာဏာပိုင်တွေကပြောပါတယ်။ကညာနေဆက်နားမှာရှိတဲ့အယ်ဝတ်မြို့ကလေးကိုစနေနေ့မနက်ခင်းကဝင်ရောက်စီးနင်းရမှာအယ်ရှာဘတ်တမှုတယောက်ဖြစ်တဲ့ဇာကာရီအစ်မေလ်ဟာစီကိုဖမ်းဆီးရမိတာလို့ပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံနဲ့နေဆက်ချင်းကပ်နေတဲ့ပါကစ္စတန်နိုင်ငံဘက်ခြမ်းကအကြမ်းဖက်သမားတွေအများကြီးခိုးအောင်နေတဲ့နေရာကိုလူညိုရေးတပ်ဖွဲ့တွေချုံကိုတိုက်ခိုက်ခဲ့လို့အကြမ်းဖက်သမား16ဦးသေဆုံးပြီး20လောက်ဒဏ်ရာရသွားတယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်။ရုရှားလိုလာသူခွဲထွက်ရေးတပုံတွေကအကျဉ်းသားလဲလှယ်မှုအစီအစဉ်တစ်ပိုင်းအဖြစ်နောက်ထပ်ယူကရိန်းအကျဉ်းသား၄ရပ်ကိုလွှတ်ပေးလိုက်တဲ့အကြောင်းယူကရိန်းလူညုံရေးအဖွဲ့ကပြောပါရခင်ဗျာ
ကျေးဇူးပါကိုအောင်ရေတရင်ချစ်ချုပ်ကိုတင်ပြသွားတာပါဒီနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မန်နန္ဒာချန်းဖြစ်ပါတယ်အင်ဂျင်နီယာကတော့အိုက်တင်ဦးတကူပါရှင် VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32 40တို့ကနေထုံတွင်နေတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြရတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ကြပါစေရှင်
This program has come to you from the Voice of America, Washington.